Welcome to the Voice of America in Burmese.
ကျေးဇူးအမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းပြကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ19ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ30.40-48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်မဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ။
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထွက်ခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံဦးတို့ဒုတိယကြိမ်မြောက်ထိပ်သီးဆွေးနွေးကိုဖေဖော်ဝါရီလကုန်မှာပြုလုပ်မှာဖြစ်ပါတယ်သမ္မတထရမ့်ကသူ့ကိုလွတ်တော်မှာလိမ့်လဲထွက်ဆိုခိုင်းခဲ့တယ်လို့သမ္မတရဲ့ရှေ့နေဟောင်းကပြောကြားလိုက်ပါတယ်ရိုဟင်ဂျာတွေနေရပြန်ရေးလှုပ်ဆောင်မှုနှိမ့်ွက်နေတဲ့အပေါ်ဆက်ပြတ်မိကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်ဒီလိုထွက်ခြားတဲ့သတင်းတွေကိုတော့မအီတန်စင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
โอเคပါခင်ဗျာမနေ့တော့အတက်မတော်ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒီပြေကတက်ခိုက်ရေးနဲ့ငញ្ញိုင်းဆိုင်ရာထုတ်ပြန်ချက်တွေကိုလိုက်နာဖို့အတွက်လက်နက်ကင်တပ်ဖွဲ့တွေကိုတပ်မတော်ကတတိပေးလိုက်သလိုတခါရေခိုင်အေအေအဖွဲ့နဲ့ဖြစ်နေတဲ့စစ်ပွဲမှာဒေါ်ဆန်းစုကြည်ကိုစစ်တပ်ကနေပြီးတော့ဒီအပြစ်တင်မှုတွေပိုရလောက်အောင်လုပ်နေတယ်လို့အေအေဘက်ကဝေဖန်လိုက်တဲ့သတင်းတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အာဆီယံနဲ့ရိုဟင်ဂျာအရေးဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့လည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရအောင်ပါပါအခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မအီတန်စင်တို့ပြောပြပေးပါအောင်ဗျာ
ဓမ္မတမတော်အနေနဲ့အခုလိုမျိုးပြောနေတဲ့အခါမျိုးကငင်းငယ်ငင်းငန်းစင်တို့အနောက်အချက်ပြေးနေတာဗျာရောဆန်းစစ်တို့ကငင်းငယ်ငင်းငန်းစင်တို့ကအကောင့်ကိုပို့လို့မရအောင်ရှင်းမတိုးနိုင်အောင်တို့အနောက်အချက်ပြေးနေတယ်လို့ကျွန်တော်အဲ့လို
သတင်းတွေပြီးမှတင်ဆက်မဲ့အဲ့ဒီသတင်းပေးပို့ချက်မှာနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဤတန်စင်တို့ပြောပြပြအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့နှစ်ဦးရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကိုလာမယ့်ဖေဖော်ဝါရီလကုန်မှာပြုလုပ်မယ်လို့သမ္မတအင်ပြူတော်ကတောက်ချာနေမှာကြေညာချက်ထုတ်ပြန်ပါတယ်ထိပ်သီးဆွေးနွေးပွဲနေရာကိုတော့နောက်ပိုင်းမှာအသိပေးသွားမယ်လို့ဆိုပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ဆုံးသက်ရေးအတွက်ရည်ရွယ်ပြုလုပ်တဲ့ဆွေးနွေးပွဲလို့အင်ပြူတော်ကအမည်ပေးထားတဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုတော့မြောက်ကိုရီးယားရဲ့ထိပ်တန်းနျူကလ িয়ার ဆိုင်ရာအထူးတန်တမာကင်မြုံချိုးနဲ့သမ္မတထရမ့်တို့အင်ပြူတော်မှာတွေ့ဆုံပြီးကြေညာလိုက်တာဖြစ်ပါတယ်မြောက်ကိုရီးယားရဲ့ထောင်လိုင်းရေးအကြီးအကဲဟောင်းလည်းဖြစ်သလိုခေါင်းဆောင်ကင်ဂျုံအုရဲ့ညာလက်ယုံလိုလည်းတင်စားခေါ်ဆိုခြင်းခံရတဲ့အထုတန်တမန်နဲ့သမ္မတထရမ့်တို့ရဲ့တွေ့ဆုံမှုဟာမိနစ်90လောက်ကြာလိုက်တယ်လို့ဆိုပါတယ်။သမ္မတထရမ့်အစိုးရအနေနဲ့မြောက်ကိုရီးယားအရေးမှာတိုးတက်မှုတွေရှိလာအောင်ဆက်လက်လှုပ်ဆောင်နေကြောင်းတွေ့ဆုံမှုပြီးမှအင်ပြူတော်ပြောခွင့်ရဆာရာဆန်ဒါစ်ကသတင်းတောက်တွေကိုပြောပါတယ်။တောက်ချာနေအစောပိုင်းတုန်းကတော့မြောက်ကိုရီးယားကိုယ်စားလှယ်ကင်မြုံချိုးဟာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေးိုးနဲ့ Washington DC ကဟိုတယ်တစ်ခုမှာတွေ့ဆုံခဲ့ပါတယ်
။အမေရိကန်အလုပ်တော်ဥက္ကဋ္ဌ Nancy Pelosi အရက်သုံးလေရင်နဲ့အာဖဂန်နစ္စတန်နိုင်ငံကိုသွားမယ့်ခီးစဉ်ကိုတောက်ချာနေမှာပယ်ဖျက်လိုက်ပါတယ်။ Donald Trump ကအရေးကြီးတဲ့ခီးစဉ်တွေအကြောင်းဖွင့်ချလိုက်တဲ့အတွက်လုံခြုံရေးအန္တရာယ်ကြီးကြီးမားမားတိုးလာတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနကစစ်ဆေးပြီးမှတော့ဒီခီးစဉ်ကိုဖျက်လိုက်ရတာပါ။အရက်သုံးလေရင်နဲ့ခီးသွားမယ့်စီစဉ်ကိုလည်း Trump အစိုးရကပေါက်ကြားစေခဲ့တဲ့အကြောင်း Pelosi ရုံးပြောခဲ့ရတာကကြီးညာချက်မှဖော်ပြထားပါတယ်။မိခင်သမိုင်းမှာအကြာဆုံးအစိုးရလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အပေါ်မှာနိုင်ငံရေးစစ်ထိုးနေရတဲ့တစ်ချိန်တည်းမှာပဲ Pelosi နဲ့ Democrat လွှတ်တော်အမတ်တွေ Brussels က NATO မဟာမိတ်တွေနဲ့ Afghan ကမိခင်တပ်သားတွေနဲ့တွေ့ဆုံဖို့တောက်ချာနေမှာသွားဖို့ပြင်ဆင်ထားတဲ့ခီးစဉ်အတွက်စစ်တပ်သုံးလေရင်သုံးဆွဲခွင့်ကို Trump ကရုပ်သိမ်းလိုက်တာပါ။ American လုံသားကောင်း8သိန်းကျော်လစာတောင်မရတဲ့အချိန်မှာခင်ဗျားတို့အနေနဲ့ဒီလိုလူဆက်သွယ်ရေးလုပ်ငန်းတွေကိုရွှေ့ဆိုင်းလိုက်ရတာအင်မတန်တင့်တော်တဲ့လုပ်ရည်ဖြစ်တဲ့ဆိုတော့ခင်ဗျားတို့လက်ခံလိုက်မယ်လို့ထင်ပါတယ်ဆိုပြီးတော့သမ္မတထရမ့်ကအောက်လွှတ်တော်ဥက္ကဋ္ဌပလိုစီထံဘေးစာထဲမှာဖော်ပြထားပါတယ်သမ္မတရဲ့လုပ်ရည်ကြောင့်လုံခြုံရေးဆိုင်ရာအန္တရာယ်များစွာတိုးလာတဲ့အချိန်မှာမိခင်တပ်သားတွေနဲ့လုံခြုံရေးဝန်ထမ်းတွေအန္တရာယ်ရောက်မဲ့အရေးကိုရှောင်ရှားတဲ့အနေနဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ရတဲ့အကြောင်းပလိုစီရုံးပြောဝရကထုတ်ပြန်လိုက်ပါတယ
်သမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်တာဝါတည်ဆောက်မဲ့ကိစ္စအတွေ့အောက်လွှတ်တော်ကိုလိမ့်လည်ပြောဆိုဖို့သူရဲ့ရှင်းနေကိုညွှန်ကြားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ကိစ္စကိုစုံစမ်းစစ်ဆေးသွားမယ်လို့ဒီမိုကရက်လွတ်တော်အမတ်တွေကပြောကြားလိုက်ပါတယ်အခုထွက်လာတဲ့ဆွဆွဲပြောဆိုမှုဟာအပြင်းထန်ဆုံးဆွဆွဲမှုဖြစ်ကြောင်းအောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အဒမ်ရှစ်ပ်စ်ကပြောပါတယ်ထွက်ပေါ်လာတဲ့သတင်းတွေမှန်မှန်မှန်ဆိုတာသိရှိနိုင်ဖို့လိုအပ်တာတွေအားလုံးကိုလှုံ့ဆော်သွားမယ်လို့လည်းလွတ်တော်အမတ်အဒမ်ရှစ်ပ်စ်ကပြောပါတယ်သမရကသူ့ရဲ့ကိုပိုင်ရှင်နေမိုက်ကယ်ကိုဟန်းကိုအဲ့ဒီလိုညွှန်ကြားခဲ့တယ်ဆိုတဲ့အကြောင်းအမည်မဖော်လို့သူရဲ့အရာရှင်တို့ရဲ့ပြောကြားချက်ကိုကိုကပြီး Fast Feed သတင်းမှာကြာတာပရင်းနေနောက်မင်းကဖော်ပြခဲ့တာပါသမရအနေနဲ့သူ့ရဲ့ရှင်နေကိုလိမ့်လဲထွက်ဆိုဖို့ညွှန်ကြားခဲ့တယ်ဆိုတဲ့ပြောဆိုမှုတွေဟာ လုံးဝမံကန်ခြင်းမရှိကြောင်းသမရရဲ့ရှင်းနေရူဒီဂျူလီယာနီကတောက်ကြနေမှာကြီးညာချက်ထုတ်ပြန်ပြောကြပါတယ်အလားတူပဲအင်ဖြူတော်ပြောခွင့်ရဆာရာဆန်ဒါစ်ကလည်းအခုလိုဆွဆွဲပြောဆိုတဲ့သတင်းဟာအတိအပယ်မရှိကြောင်းပြောပါတယ်အောက်လွှတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂျေရော့လ်နော့ဒလာကလည်းကိုထာမှာအလုပ်လုပ်နေသူတဦးကိုလွတ်တော်မှာလိန်လဲထွက်ဆိုဖို့ညွှန်ကြားခြင်းဟာဥပဒေချိုးဖောက်တဲ့ကိစ္စဖြစ်ပြီးဒီကိစ္စအဖြေထွက်လာအောင်သူ့ကော်မတီကစုံစမ်းစစ်ဆေးသွားမယ်လို့ပြောပါတယ်
။အမေရိကန်နိုင်ငံမှာမွေးဖွားသူအီရန်အစိုးရ TV သတင်းထတာမှာအလုပ်လုပ်နေတဲ့ထင်ရှားတဲ့သတင်းတင်ဆက်သူကိုအရေးကြီးထင်ရှားတဲ့သက်သေဖြစ်နေရာကြောင်းအမေရိကန်ပြည်သူတွေမှာဖမ်းဆီးလိုက်ပြီးမယ်။ဘာရဆွဲမှုနဲ့မှဆွဲချက်မတရားသေးတဲ့အကြောင်းတရားရုံးစာရဲစာရဲတွေအရသိရတဲ့အကြောင်းဖက်ဒရယ်တာဝန်ရှိသူတွေကတောက်ချနေမှာတည်ပြလိုက်ပါတယ်။မာဇီယာဟာရှီမီဆိုသူဟာဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့အမေရိကန်ခရိုင်တရားသူကြီးရှေ့မောင်မှာနှစ်ခါထွက်ခဲ့ပြီးတော့သူ့အတွက်ရှိနေတဲ့အရောက်လဲချထားပေးပါတယ်။ဂျူရီအဖွဲ့ရှေ့မောင်မှာထွက်ဆုံပြီးရင်တော့သူ့ကိုချစ်ချစ်လှုပ်ပေးဖို့အမေရိကန်ဆိုရတာဝန်ရှိသူတွေကမျှော်လင့်နေကြတာပါ။ရာဇဝတ်မှုအတွက်အင်မတန်အရေးကြီးတဲ့ထွက်ဆုံမှုပေးနိုင်တဲ့အကြောင်းအစိုးရကအတည်ပြုနိုင်တဲ့ဆိုရင်တော့တရားသူကြီးတွေအနေနဲ့သက်တည်တွေကိုဖမ်းဆီးထားခွင့်ဖက်ဒရယ်ဥပဒေကခွင့်ပြုထားတာပါ။သက်တည်တွေကိုစင့်ခေါ်လို့မရတာအရေးကြီးသက်တည်တွေထွက်ပြေးမှာကိုစိုးရိမ်တဲ့အတွက်ဒီလိုဥပဒေကခွင့်ပြုထားရလဲဖြစ်ပါတယ်။သက်တည်တွေအနေနဲ့ထွက်ဆိုပြီးသွားရင်တော့ချက်ချင်းလှုပ်ပေးဖို့ဥပဒေကဖော်ပြထားတာပါ။မာဇီယာဟာရှီမီက Press TV Network ရဲ့အင်္ဂလိပ်ဘာသာပိုင်းမှာအလုပ်လုပ်နေသူဖြစ်ပြီးတော့ New Orleans ပြည်နယ် St. Louis မြို့မှာဗဟိုထောက်လိုင်းရာရှိတွေရဲ့ဖမ်းဆီးရကိုတင်းနေနေတဲ့ကခံခဲ့ရတာဖြစ်ပါတယ်။အင်တာသူ့ကို Washington DC ကိုပို့ဆောင်ပြီးတော့ဖမ်းဆီးထားရလည်းဖြစ်ပါတယ်။ဟာရှီမီဟာအမေရိကန်နိုင်ငံသားဖြစ်ပါတယ်။သူဟာ Iran နိုင်ငံ Tehran မြို့မှာနေထိုင်ပြီးတော့အမေရိကန်ပြည်အောင်စုကိုမှတ်တမ်းရုပ်ရှင်ရိုက်ဖို့နဲ့မိသားစုကိုတွေ့ဖို့တစ်နှစ်တစ်ခါလောက်ပြန်လာတတ်တဲ့အကြောင်းသူသားဖြစ်သူကပြောဆိုထားပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တာကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပြန်ရေးမြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေနှေးကွေ့နေတဲ့အပေါ်တောက်ကြန်နေကပြုတ်လုတဲ့သတင်းသာရှင်းလင်းမှုအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဝေဖန်လိုက်ပြီးအဲ့ဒီလိုဖြစ်နေတာဟာအင်မတန်စိတ်ပျက်စရာကိစ္စရဖြစ်ကြောင်းပြောကြားလိုက်ပါတယ
် The truth is that the situation on the ground has not been conducive to it things have been too slow and
မြေပြင်ခြေနေတွေဟာဒုက္ခသည်တွေပြန်လာဖို့အတွက်တကယ်မဖြစ်နိုင်သေးပါဘူးပြဿနာရဲ့ဇင်းမြစ်ကိုမဖြစ်ရှိနိုင်ခြင်းရဲ့နောက်ဆက်တွဲရလဒ်ကတော့အကြမ်းဖက်မှုတွေထပ်မံဖြစ်ပေါ်လေ့ရှိတတ်တာပါပဲမြန်မာနိုင်ငံမှာအဲ့လိုဖြစ်နေတာကိုကျွန်တော်မကြသေးခင်ကတွေ့ခဲ့ရပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေအပေါ်ကျွန်တော်အတော်လေးစိတ်ပျက်မိပါတယ်မြန်မာနိုင်ငံတွင်းမှာပြည်သူတွေဆင်းရဲဒုက္ခဖြစ်နေရပြီးအထူးသဖြင့်ကတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာရှိနေရတဲ့သူတွေဟာအင်မတန်ကိုခက်ခဲတဲ့အခြေအနေတွေအောက်မှာနေထိုင်ကြရတာပါဒါကြောင့်ဒုက္ခသည်တွေသူတို့ဆန္ဒလျောက်ပြန်လာလူစိတ်ရှိမဲ့အခြေအနေဖန်တီးပေးဖို့လိုပါတယ်
။တစ်ဖက်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လာရေးအတွက်မလုပ်ဆောင်ခင်ပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေရဲ့ပြဿနာကိုအရင်ဖြေရှင်းပေးတာဟာပထမဦးစားပေးလုပ်ဆောင်တဲ့အချက်ဖြစ်ကြောင်းလဲအတွင်းရေးမှူးချုပ်ဂူတရက်စ်ကပြောပါတယ်။2019ခုနှစ်အတွက်သူလုပ်ဆောင်မဲ့ဦးစားပေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့နယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာဇန်နဝါရီလ18ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေနက်တောက်တဦးရဲ့အမေကိုအတွင်းရေးမှူးချုပ်ဂူတရက်စ်ကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာဟာအခုလနောက်ပိုင်းမှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပြီးဒုက္ခသည်တွေအရင်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေကိုလုံခြုံရေးကောင်စီမှတင်ပြဖို့ရှိတယ်လို့ကုလသမဂ္ဂမှရှိတဲ့တန်တမာအတန်းဝိုင်းကပြောတာကိုကိုကပီ AFP သတင်းမှာဖော်ပြထားပါတယ်။ဇန်နဝါရီလ4ရက်နေ့က AA ရခိုင်တပ်မတော်ကနေဆက်လုံခြုံရေးရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရတပ်ဖွဲ့တွေနဲ့ AA အကြားတိုက်ပွဲတွေဖြစ်နေတာကြောင့်ယော်နိစီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ကိုလည်းရက်ရွှေ့ဆန်းလဲရပါတယ်။
ရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်တို့မှာတချိန်ထိုးဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွက်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ကစိုးရိမ်နေတဲ့အကြောင်းပြောဆိုထားပါတယ်။2018ခုနှစ်နိုဝင်ဘာလကလေးကစပြီးတော့အေးရခိုင်မျိုးသားတက်နဲ့မြမတက်မတော်တို့ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့အရဲသားတွေတေဆုံးတရာရမှုတွေလည်းရှိခဲ့ပါတယ်။ဒေသခံ9000ထက်မနည်းလဲဥယျာဉ်ဆုံးကထွက်ပြေးကြရပါတယ်။ အရက်သားတွေလုံခြုံရေးကိုကာကွယ်ဖို့နဲ့အင်အားတို့တိုက်ခိုက်မှုတွေဘက်အားလုံးကနေပြီးတော့ရဲတန်ကြဖို့ကိုလည်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဟင်းလီကတောင်းဆိုလိုက်တာပါ။ဇန်နဝါရီလ4ရက်နေ့တုန်းကလုံခြုံရေးကင်းစခန်း၄ခုကို AA ကတိုက်ခိုက်ခဲ့မှုနဲ့ဒီတိုက်ခိုက်မှုကိုတံပြန်နဲ့တက်မတော်ရဲ့တိုက်ခိုက်မှုတွေအပေါ်မှာရဟင်းလီကရှုံချလိုက်ပါတယ်။အရက်သားတွေကိုထိခိုက်စေတဲ့တိုက်ပွဲမျိုးကို AA နဲ့တက်မတော်တို့ဆောင်ရွက်တာလက်ခံနိုင်စရာမရှိဘူးလို့လည်းသူကပြောပါတယ်။ဇန်နဝါရီလ4ရက်နေ့တိုက်ခိုက်မှုနောက်ပိုင်းဒီဒေသကိုတက်မတော်ကတပ်သားအများပြားစစ်လုခဲ့ပါတယ်။ဒေသခံတွေနေထိုင်ရနေရာတွေမှာလက်နက်ကြီးလက်နက်ငယ်ရဟတ်ရင်တွေတုံးပြီးတော့တိုက်ခိုက်ခဲ့တာကြောင့်ပြည်သူတွေတေဆုံးနေရရခဲ့တဲ့အကြောင်းစီးခန်းစာမှာဖော်ပြထားပါတယ်။ရခိုင်ဒေသတွေမှာဖြစ်ပျက်နေရတွေကိုကြည့်ခြင်းဖြင့်တိုင်းရင်းသားဒေသတွေမှာနှစ်ပေါင်းများစွာတက်မတော်ကျင့်သုံးလာတဲ့နည်းပြဟာတွေကိုသိနိုင်တဲ့အကြောင်းကိုလည်းရဟီလီကပြောဆိုထားပါတယ်။ရခိုင်မျိုးဒိုင်းနဲ့ဟိန္ဒူနဲ့ရိုဟင်ဂျာအပါအဝင်ရခိုင်ပြည်နယ်ထဲမှာနေထိုင်သူအားလုံးဒုက္ခခံရတာတွေများနေပြီဖြစ်လို့ရတန်းကရကြဖို့ကိုလည်းရဟီလီကပြောဆိုထားပါတယ်။ရဟီလီဟာဇန်နဝါရီလ19ရက်နေ့ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။
အစ္စရေးနိုင်ငံဟာအီရန်နဲ့ပတ်သက်တဲ့စစ်ဆင်ရေးတွေစီးရီးယားနိုင်ငံပိုင်းနဲ့အတွင်းမှာနှစ်နှစ်ကြာကြာပြုလုပ်နေခဲ့တယ်လို့ဆိုပါတယ်။သူတို့ရဲ့စစ်ဆင်ရေးတွေနဲ့ပတ်သက်လို့အစ္စရေးကလျှို့ဝှက်ထားလို့ရှိပေမဲ့စီးရီးယားနိုင်ငံမြို့တော်ဒမတ်စကအနီးမှာရှိတဲ့အီရန်ရဲ့စစ်လက်နက်တွေကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းအခုသတင်းပတ်အတွင်းမှာရှာရှာပါပါဝန်ခံပြောကြားလိုက်ပါတယ်။ယာရုကအနားယူရမယ့်အစ္စရေးစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဂါဒီအိုက်ဆန်ကော့ကသူ့နေရာမှာတာဝန်ထမ်းဆောင်မဲ့ဗိုလ်ချုပ်ကြီးအာဗစ်ကိုချဗီကိုတာဝန်လွှဲပြမပေးခင်အဲ့ဒီလိုလူသိရှင်ကြားပြောကြားခဲ့တာဖြစ်ပါတယ်။
ကိုဝင်ပြချမှုကိုဆန့်ကျင်တဲ့တက်ကြွလှရှားသူတွေရဲ့နှစ်စဉ်ချီတက်ပွဲအတွက်ဝါရှင်တန်ဒီစီမြို့တော်မှာတောက်ကြနယ်ကစူဝေးကြပြီးတော့အသက်ရှင်တန်ရက်တည်မှုအပေါ်မှာအမြဲတမ်းအကာအကွယ်ပေးသွားမယ်အကြောင်းတမတ်ထွန်ကသူကြိုပြီးရိုက်ထားတဲ့ဗီဒီယိုကနေတဆင့်လူတို့ကိုပြောဆိုသွားပါတယ်။ကိုဝင်ပြချမှုကိုဆန့်ကျင်ရေး46ကြိမ်မြောက်ချီတက်ပွဲအတွက်ထောင်ထဲချီတဲ့တက်ကြွလှရှားသူတွေစူဝေးခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်40ကျော်ကအမေရိကန်တဝန်ကိုဝင်ပြချမှုကိုခွင့်ပြုလိုက်တဲ့ဥပဒေတရားဝင်ဖြစ်စေခဲ့တဲ့ Roe နဲ့ Wade ရဲ့စီရင်တုံးကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်ဗဟိုတရားရုံးရှိမှာဆန္ဒပြခဲ့ကြရလဲဖြစ်ပါတယ်ရှင် Direct from Washington The
Voice of America VOA စနေနေ့မနေ့ကင်းထိတ်တန်းရအောင်မြန်မာနိုင်ငံကသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မဲအီတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တပ်မတော်ကထုတ်ပြန်ခဲ့တဲ့ပြစ်ကတ်တိုက်ခိုက်မှုရစဲရေးနဲ့သာဝရငင်းငင်းရေးဆိုင်ရာထုတ်ပြန်ချက်တွေကိုလိုက်နာဖို့ဒီကနေ့မနေ့တုန်းကကျင်းပတဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌကထပ်မံသတိပေးလိုက်ပါတယ်။တဆက်တည်းမှာပဲမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ငင်းငင်းရေးအတွက် NCA လမ်းကြောင်းအတိုင်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ။
ဟုတ်ကဲ့တောက်ကြနေနေခင်းပိုင်းမှာတမတော်သတင်းမှန်ပြန်ကြားရေးကော်မတီကရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်အပေါ်တမတော်ရဲ့ရည်တည်ချက်သဘောထားတွေကိုသတင်းမီဒီယာတွေကိုရှင်းလင်းခဲ့ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတမတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကရှင်းလင်းရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တမတော်ကဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာကြဖို့အခုလိုသတိပေးပြောကြားခဲ့ပါတယ
်။ကျွန်တော်တို့အပြစ်ခတ်ရစဲရေးကြေညာချက်ရအဓိကရွေးချက်ကတော့ဒီ EU တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငင်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့လွတ်လွတ်လပ်လပ်အေးအေးဆေးဆေးငင်းငင်းချမ်းချမ်းနဲ့ဆွေးနွေးနိုင်မှုအတွက်လမ်းဖွင့်ပေးထားခြင်းဖြစ်ပါတယ်။ကျွန်တော်တမတော်အနေနဲ့တော့2020ပြည့်နှစ်မှာငင်းငင်းလုပ်ငန်းစဉ်ကြီးပြီးမြောက်စေရွတ်တန်နေတန်ချတာဖြစ်ပါတယ်။ထပ်ပြီးတော့သတိပေးပြောကြားလိုတာကတော့ကျွန်တော်အပိုက်9အပိုက်6အပိုက်9ပါဒီချက်တွေကိုတန်တန်တန်တန်ဖွဲ့စည်းနေတဲ့လေးစားလိုက်နာဖို့အတွက်သတိပေးပြောကြားလိုပါတယ
်။တမတော်ကထုတ်ပြန်တဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထောက်ရငင်းချမ်းရေးဆိုင်ရာထုတ်ပြန်ချက်အပိုက်9မှာတမတော်ကာကွယ်ရေးဦးစီးချုပ်ရဲ့ငင်းချမ်းရေးမှုတွေဖြစ်တဲ့စာချုပ်အတိုင်းဂရုတည်ဖို့ငင်းချမ်းရေးသဘောတူညီချက်တွေကိုအမျက်မထုတ်ဖို့ပြည်သူတွေကိုဝင်တို့ဝင်ဖို့မဖြစ်စေဖို့နဲ့တည်ဆဲဥပဒေကိုလိုက်နာဖို့ဆိုတာတွေပါဝင်ပြီးအပိုက်6နဲ့အပိုက်9မှာတော့တိုင်းသားလက်နက်ကိုင်အချင်းချင်းမတိုက်ခိုက်ရေးပြည်သူအပေါ်အနိုင်ကျင့်ရေးနဲ့အုတ်ချုပ်ရေးချမ်းတွေကလမ်းပန်းဆက်သွယ်ရေးနဲ့ပြည်သူတွေကိုမထိခိုက်စေရေးဆိုတာတွေပါဝင်တာဖြစ်ပါတယ်တမတော်ရဲ့ငင်းချမ်းရေးဆိုင်ရာကြေညာချက်ထုတ်ပြန်ပြီးနောက်မှာစစ်တိုင်းဒေသကြီး၅တိုင်းနယ်မြေအတွင်းမှာတမတော်နဲ့တိုက်ပွဲတစ်ကြိမ်သာဖြစ်ခဲ့ကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ခိုက်တာတွေရှိတယ်လို့လူသစ်စုဆောင်တာအရက်သားတွေကိုဖမ်းဆီးတာစစ်ကြီးကောက်တာတွေရှိခဲ့ကြောင်းနဲ့ဘဲအဖွဲ့အစည်းတွေကဆောင်ရွက်ခဲ့ကြောင်းကိုစည်ရင်းနဲ့တကွထောက်ပြပြောဆိုထားပါတယ်။လက်ရှိမြန်မာနိုင်ငံတိုးတက်ရေးနဲ့ငင်းချမ်းရေးအတွက်ဆောင်ရွက်ရမယ့်နည်းလမ်းတွေနဲ့ပတ်သက်လို့လည်းဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောဆိုထားပါတယ်။
ကျွန်တော်နိုင်ငံရဲ့လက်ရှိအခြေအနေကိုကြည့်လို့ရှိရင်တိုင်းပြည်ဖွံ့ဖြိုးရေးတိုးတက်ရေးအတွက်က ကျွန်တော်ပြည်တွင်းငြိမ်းချမ်းမှုရရှိရာအရေးကြီးဆုံးအချက်ဖြစ်ပါတယ်။ဒီဖြစ်ပေါ်နေတဲ့ပြဿနာတွေကအယူဝါဒရေးရာကွဲပြားမှုနဲ့လူမျိုးစွဲရာဖြစ်ပေါ်လာတဲ့တန်တရားဖြစ်မှုတွေကိုဖောက်ဖျက်ရန်အတွက်ကျွန်တော်တို့တရားဥပဒေပေါင်းတွန်းကဆောင်ရွက်ရမှာဖြစ်ပါတယ်။လက်နက်ကင်လမ်းစဉ်နဲ့ဆောင်ရွက်လို့မရပါဘူး။ဒီလိုဆောင်ရွက်ဖို့အတွက်လွှတ်တော်အဆင့်ဆင့်မှာဆွေးနွေးသွားလို့ရပါတယ်။ဒီလိုဆွေးနွေးနိုင်မှုအတွက်လည်းကျွန်တော်တို့ဒီတိုင်းသားလက်နက်ကင်ဖွဲ့စည်းတွေအတွက် NCA ကျွန်တော်ဒီဆွေးထားဖြစ်ပါလေ DNC လမ်းကြောင်းအတိုင်းကျွန်တော်တို့ဆွေးနွေးပြီးကမှာပြည်တော်စုသဘောတူစာချုပ်ထုတ်ဆိုနိုင်ရည်တည်အောင်ဆောင်ရွက်သွားမှာဖြစ်ပါတ
ယ်။တမရော့ဘက်ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့တာမကလက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ပါဆွေးနွေးသွားမှာဖြစ်ကြောင်းထုတ်ပြန်ကြမှာဖော်ပြထားတာဖြစ်ပါတယ်။လောလောဆယ်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့တရားဝင်ဆွေးနွေးတာတွေရပ်ဆိုင်းနေပြီးဒီလတွေအတွင်းမှာပြည်တော်စုငြိမ်းချမ်းရေးညီလာခံပြန်လည်စတင်နိုင်ဖို့အတွက်အစိုးရဘက်ကပြင်ဆင်ဆောင်ရွက်တာတွေရှိနေသလိုငြိမ်းချမ်းရေးကော်မရှင်အနေနဲ့လည်း NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးနိုင်ဖို့ပြင်ဆင်တာတွေရှိနေပါတယ်
။ VOA သတင်းနောက်ကမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းတင်ပြချင်တာကစီရေးပြည်ပကတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းမှာတမရော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားအခုနှစ်ရက်အတွင်းမှာတိုက်ပွဲတွေငြိမ်သက်နေတယ်လို့ AA ဘက်ကပြောပါတယ်။တောက်ကြမနေ့တုန်းကနေပြည်တော်စစ်သမိုင်းပြတိုက်မှာကျင်းပတဲ့တမရော်သတင်းစာရှင်းလင်းပွဲမှာတော့ AA တပ်ဖွဲ့တီနေရနဲ့ပေါ်ပေါက်လာမှုနဲ့ပတ်သက်ပြီးတမရော်ရဲ့ရှင်းလင်းချက်နဲ့ပတ်သက်လို့ AA ဘက်ကလက်မခံဘဲတုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီးထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွင်းအင်ကတင်ပြမှာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသအတွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့အကြားတိုက်ပွဲငြိမ်သက်နေတာနှစ်ရက်ရှိပြီလို့ AA ပြန်ကြားရေးရာရှိခိုင်တုခကပြောပါတယ်
။စစ်ကြောင်းရင်းနှီးမှာလည်းကျွန်တော်တို့ကဒီဖြည့်ဖြည့်တိုက်ရိုက်ဖြစ်တာမရှိဘူးပါနော်။မနေ့က18ရက်နေ့မှာလည်းအဲ့ဒီဖြည့်ဖြည့်တိုက်ရိုက်ဖြစ်တာမရှိဘူး။အခုမြမတပ်မတော်ဖက်ကနေဒီလိုနော်အတော်နည်းနည်းစစ်ပန်းလာလို့ဖြစ်နေတာပေါ့
။2018နိုဝင်ဘာလကုန်ပိုင်းကနေ2019ဇန်နဝါရီလ15ရက်နေ့ထိတိုက်ပွဲဖြစ်စဉ်တွေဇာတ်သားရှိလာရာကနေဇန်နဝါရီလ16ရက်18ရက်နေ့နဲ့ဒီကနေ့မှာနှစ်ဖက်တိုက်ပွဲတွေညင်းတဲ့နေတယ်လို့သူကဆိုပါတယ်။ဒီကနေ့တောက်ကြံနေနေပြည်တော်စစ်သမိုင်းပြတိုက်မှာကျင်းပပြုလုပ်ခဲ့တဲ့တပ်မတော်သတင်းစာရှင်းလင်းပွဲမှာရခိုင်တပ်မတော်အနေနဲ့ရခိုင်ခြေဆိုင်မဟုတ်ပဲကချင်ပြည်နယ်မှာခြေဆိုင်တာကြောင့်ဆွေးနွေးချင်းရင် KIA အောက်ကနေပဲသွားရမှာဖြစ်တယ်လို့ညင်းချင်းရေးစတင်ပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့တိုက်ပွဲတွေဖြစ်လာတော့မို့ EAOS နဲ့ဆွေးနွေးတဲ့ထဲမှာအကျုံးမဝင်ဘူးလို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့ဒုဥက္ကဋ္ဌဗိုလ်ချုပ်သွန်းသွန်းညီကနေပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်နဲ့ပတ်သက်လို့ AA ပြန်ကြားရေးရာရှိခိုင်တုခကခုလိုခြေပထားပါတယ
်။ဒီဟာမျိုးကတော့ကစင်ပြည်မှာခေးကြီးတဲ့ကစင်ပြည်မှာပဲဖြစ်နေတဲ့ဆိုတဲ့ဥစ္စာမျိုး။ဒါဆိုလို့ပြင်ဗမာတပ်မတော်ကိုနော်သူတို့ထိုင်ဝမ်မှာတောင်းပြီးတော့ခေးလို့ရှိရင်နော်ဗမာတပ်မတော်ကိုထိုင်ဝမ်ကိုပြန်ပို့လိုက်ရမလား။ကျွန်တော်တို့ AA ကိုခေးကြီးတဲ့ဥစ္စာကမြန်မာနိုင်ငံအတိုင်းဝိုင်းခေးမှာကျွန်တော်တို့ခေးကြည့်ရတာ။တိုင်းရင်းသားညီနောင်တွေရဲ့မျိုးမျိုးကကျွန်တော်တို့ခေးကြည့်ရတာ။ဓမ္မတမတော်အနေနဲ့အခုလိုမျိုးပြောနေတဲ့ဥစ္စာတွေကတော့ငြိမ်းချမ်းရေးလုပ်ငန်းရှင်တို့တို့အနောက်အချက်ပေးနေတာကြာ။ကြော်ဆန်းဖြစ်ဆိုရငြိမ်းချမ်းရေးလုပ်ငန်းရှင်တို့ကအကောင့်ဖြေပို့လို့မရအောင်ရှေ့မတိုးနိုင်အောင်တို့အနောက်အချက်ပေးနေတယ်လို့ကျွန်တော်အဲ့လိုမျိုးပြောနေတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကနေ AA ဟာအကြမ်းဖက်တောင်းကျမ်းသူဖွဲ့တာဖြစ်လို့ပြပြသသားချိန်မုံရမှာကြားခဲ့တယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့ကပြောကြားခဲ့တဲ့အပေါ်မှာခိုင်တုခကအခုလိုမြင်ပါတယ်
။ကြော်ဆန်းစုကြည်ရဲ့ဒီပုံရိပ်ဒီနိုင်ငံကမှာကြားဆင်းဖို့တဲ့သူတို့နေပြီးတော့ပြောနေတာ။ဒါဖြစ်လို့လို့ချင်းဒီခိုင်ခင်းမြန်မာမှာတိုင်းနေတဲ့ဒီစစ်ပွဲတွေကဗမာစစ်တပ်ရဲ့စစ်ရဇာမှုချိုးဖောက်မှုတွေအားလုံးဟာတော့ဒေါ်အောင်ဆန်းစုကြည်ဦးတော်နဲ့မြေပြည်တော်အစိုးရမှာတာဝန်ရှိတယ်။စစ်တပ်ကလည်းဒီလိုဒီစစ်ဝါကနေပြီးတော့အမိန့်ပေးတဲ့အတွက်ကြောင့်တော့ဒေါ်အောင်ဆန်းစုကြည်အမိန့်ပေးလို့တက်ရပါတယ်ဆိုပြီးတော့အဲ့လိုမျိုးဒီလိုနိုင်ငံတကာအမြင်မှာဖြစ်အောင်လည်းအဲ့လိုမျိုးလုပ်နေတာ။တစ်ဖက်မှာဒေါ်အောင်ဆန်းစုကြည်ကတော့ဆရာနာရှင်ဖြစ်အောင်ပေါ့ဗျာနော်ဒီလိုနဲ့နေပြီးတော့စစ်ရဇာခုံရုံးကိုအတူတောလို့ရအောင်ဒီခုံတွေလေကျွန်တော်အဲ့လိုမျိုးမြင်နေကြ
ဒီကနေ့သတင်းစာရှင်းလင်းပွဲအနေထားကိုကြည့်မယ်ဆိုရင်တမတော်အနေနဲ့ရခိုင်လက်နက်ကအေအေဖွဲ့ပေါ်ဆက်ထိုးစစ်ဆင်သွားဖို့အနေထားတစ်ခုကိုဖန်တီးနေတယ်လို့ခိုင်တုခကဆိုပါတယ်လက်ရှိတိုက်ပွဲဖြစ်ပွားရာဒေသတွင်းကဒေသခံတွေအနေနဲ့ကတော့အေအေဖွဲ့နဲ့ဆက်ဆက်တူဆိုပြီးဖမ်းဆီးမှုစီစစ်မှုတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်နေရတဲ့အခြေအနေမှာရှိနေစေဖြစ်ပါတယ်ရသိတောင်မြို့နယ်ကကြေးရွာအုပ်ချုပ်ရေးမှူးသူကတော့လက်ရှိစစ်ရေးကာလအတွင်းတယ်လီဖုန်းကိုင်တဲ့သူဘယ်သူမှမစူပြစ်မှုကျူးလွန်ရာရောက်နေတဲ့အခြေအနေဖြစ်လာပြီလို့ဆိုပါတယ်
ကျူ
တော့အပါလည်းညာလို့ရှင်းကြတယ်။တုံးကန်တဲ့လူကပြစ်ချလိုက်ရတယ်။ကျိုးရှိတယ်လို့ချလိုက်ရတယ်။လူရောက်ကိုဖိစေလိုက်ပြီဆိုရင်မလွတ်အောင်တစ်ခုခုနဲ့တစ်ခုနဲ့ရအောင်ဆွတ်ဆူတာမျိုးတွေလည်းတွေ့နေရတော့ဟိုအဲ့ရလည်းမဆွေးညာ
။ဇန်နဝါရီလ17ရက်နေ့ကဗုဒ္ဓတော်မြို့နယ်ရေလဲချောင်းကြီးပါမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားပြီးတရက်ပြင်ကြီးပါအုပ်ချုပ်ရေးမှူးနဲ့တခြားသူဦးကတော့မတရားတင်းဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုထားတယ်လို့ဇန်နဝါရီလ14ရက်နေ့ကရတိတ်တော်မြို့နယ်ကျင်းတန်ရွာနေမှာတိုက်ပွဲဖြစ်ပွားပြီးဒေသခံခြံမန်းနှူးကိုတပ်မတော်ဘက်ကခေါ်ယူသွားပြီးမတရားတင်းဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုထားပါတယ်။တပ်မတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်စဉ်တွင်ကြေးရွာအုပ်ချုပ်ရေးမှူးတွေပါဝင်ရွာသားတချို့ကအေအေဘက်ကိုဆက်တွယ်သတင်းပေးပို့နေတာကြောင့်အရေးယူစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆေးရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်းမှုဘူမှုချုပ်စောမင်းထွန်းက VOA ကိုအခုလိုပြောထားပါဗျ။အ
ေအေဖွဲ့ကိုသတင်းပေးနေတဲ့လူတွေရှိတယ်။သတင်းပေးနေတဲ့လူတွေကိုလည်းကျွန်တော်တပ်ပြီးထောက်ထားနေပဲသတင်းထုတ်ပြန်ထားတာရှိတယ်။အဲရွာတော့ဘသူတွေကသတင်းပေးနေတာဖြစ်တယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်ခုံမင်းများနေတာရှိတယ်။အဲ့ဒါတွေဆိုလည်းကြီးပါအုပ်ချုပ်ရေးမှုတွေကိုအဲ့ဒီအတွက်လည်းကျွန်တော်တို့ခုံမင်းများနေတာရှိတော့နောက်ကတော့ကြီးပါလုံခြုံရေးနဲ့ပတ်သက်ပြီးခုံမင်းများတာလည်းရှိပါတယ်ကြော
င့်တမတော်စိတ်ချောင်းတွေနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တွေဌာနဆိုင်ရာတာဝန်ရှိသူတွေဒေသခံပြည်သူတွေနဲ့ပူးပေါင်းပြီးတော့အေအေဖွဲ့ဝင်တွေရခိုင်ပြည်နယ်တွင်းတိုက်ခိုက်မှုနဲ့ကြေးရွာများတွင်ပုံဖြတ်စိတ်ဝင်လှုပ်ရှားမှုမရှိစေရေးအတွက်နေမြေလုံခြုံရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေတယ်လို့ဇန်နဝါရီလ15ရက်နေ့မှာတမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်2018နိုဝင်ဘာလကုန်ကနေ2019ဇန်နဝါရီလအထိရခိုင်ပြည်နယ်ဘူတီတောင်ရသိပ်တောင်မောင်သောကြောက်တော်နဲ့ဘုံနုကျွန်းမြို့နယ်မှာတမတော်နဲ့အေအေတိုက်ပွဲဖြစ်ပွားနေခဲ့ပြီးတိုက်ပွဲဖြစ်စဉ်တွင်ဒေသခံရွာသား6000နီးပါးဟာစစ်ပေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ VOA သတင်းတော်နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။မကြာခင်မနေ့6နိုင်ခွဲနောက်ပိုင်းမှာအမျိုးသမီးကန္တာသိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ချင်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ရိုညာပိဋိပက္ခအတွက်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံကကူညီကြိုးပမ်းနေပေမဲ့လက်တလောမြေပြင်အခြေအနေတွေကြောင့်ဆိုင်းငံ့ထားရကြောင်းထိုင်းနိုင်ငံသားကြီးဝန်ကြီးကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံမှာနှစ်ရက်ကြာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြီးမှာအဲ့ဒီလိုပြောကြားလိုက်တာပါ။အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပါမယ်။
ထိုင်းနိုင်ငံမှာနှစ်ရက်ကြာကျင်းပပြီးတောက်ကြနေ့ကပြည်ဆုံးသွားခဲ့တဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးတွေရဲ့တွေ့ဆုံမှုအတွင်းမြန်မာနိုင်ငံကရိုဟင်ဂျာပြည်ပခန့်နဲ့တောင်တရုတ်ပြည်လည်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေမှာပြဿနာဖြစ်နိုင်တဲ့နည်းလမ်းတွေကိုရှောင်ကြဉ်ပြီးဆွေးနွေးခဲ့ကြတာပါ။ဒါဟာထိုင်းနိုင်ငံကအာဆီယံအဖွဲ့ရဲ့အလဲကျဥက္ကဋ္ဌတာဝန်ယူပြီးတဲ့နောက်မှာပထမဆုံးအကြိမ်ကျင်းပတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတွေရဲ့နောက်ဆက်တွဲအဖြစ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအရေးနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအပါအဝင်ဒုက္ခသည်တွေပြန်လက်ခံရေးကိစ္စအတွဲအာဆီယံအနေနဲ့အကူအညီလှုပ်ဆောင်ပေးနိုင်တယ်ဆိုတဲ့အချက်ကိုဆွေးနွေးပွဲအပြီးအင်ရှင်ထိုင်းနိုင်ငံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လက်ရှိမှာအာဆီယံအနေနဲ့အကူအညီပေးတဲ့လောက်အကူအညီကိုမပေးနိုင်သေးဘဲနောက်နေ့ကြံ့ကြာမှုတွေဖြစ်နေရတဲ့အကြောင်းချင်းမိုင်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းသာရှင်းလင်းပွဲအတွင်းထိုင်းနိုင်ငံရဲ့ဝန်ကြီးတွန်ပရာမုဒ်ဝီနိုင်ကပြောကြပါတယ
်The stalemate was on the ground, but as far as our role, the ASEAN role, was concerned, we believe that we have made.
နောက်နေ့ကြံ့ကြာမှုတွေဖြစ်နေတာကမြေပြင်အခြေအနေတွေကြောင့်ဖြစ်ပါတယ်။ရခိုင်ပြည်နယ်ပြည်ပခါမှာကျွန်တော်တို့အနေနဲ့တက်တက်ကြွကြွပါဝင်လှုပ်ဆောင်နိုင်အောင်ကျွန်တော်တို့ဘက်ကအစပြိုးခဲ့ပြီးဖြစ်ပါတယ်
။ ASEAN အနေနဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့မူဝါဒကိုကျင့်သုံးနေပေမဲ့လည်းရိုဟင်ဂျာအရေးဟာမြန်မာနိုင်ငံတခုတည်းရဲ့ပြဿနာမဟုတ်တော့ဘဲဒေသဆိုင်ရာပြဿနာဖြစ်လာတဲ့အတွက်ဒီကိစ္စကိုအာဆီယံအစည်းအဝေးတွေမှာထည့်သွင်းဆွေးနွေးလာနေကြတာပါရခိုင်ပြည်ပခန့်မှာအာဆီယံအဖွဲ့ရဲ့ပါဝင်မှုနောက်နေ့ကြံ့ကြာနေရတာဟာလက်တလောရခိုင်ပြည်နယ်အတွင်းမြန်မာအစိုးရတပ်ဖွဲ့တွေနဲ့ AA ရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေဖြစ်နေပြီးမြေပြင်အခြေအနေရအခက်အခဲတွေရှိနေတယ်ဆိုတာကိုလည်းဝန်ကြီးပရမုဒ်ဝီနိုင်းကပြောပါတယ
် Everything now is being put on hold because of the ground situation in Myanmar.Once things are clear
မြန်မာနိုင်ငံတွင်းကလက်ရှိမြေပြင်အခြေအနေတွေကြောင့်အကူအညီပေးမဲ့အစီအစဉ်တွေအားလုံးကိုဆိုင်းငံ့ထားရပါတယ်အခြေအနေတွေရှင်းလင်းသွားပြီဆိုရင်တော့ရခိုင်ပြည်နယ်တွင်းမှာအာဆီယံအဖွဲ့ရဲ့လှုပ်ဆောင်မှုတွေကိုထင်ထင်ရှားရှားမြင်တွေ့ကြရမှာဖြစ်ပါတယ
်ရခိုင်ပြည်နယ်တွင်းကပြည်ပခါကြောင့်တည်ရမှုဖြစ်ခဲ့တဲ့လူမှုအတိုင်းဝိုင်းနေနေရပြန်နိုင်ပြီးသူတို့ဘဝတွေပြန်လည်ထူထောင်လို့ရနိုင်တဲ့အခြေအနေမျိုးဖြစ်ပေါ်လာအောင်ဒီပြဿနာရဲ့အခြေခံအကြောင်းရင်းကိုမြန်မာအစိုးရအနေနဲ့ကင်တွယ်ဖြေရှင်းဖို့လိုအပ်တယ်ဆိုတာကိုအာဆီယံအဖွဲ့ကအကြံပြုခဲ့ကြောင်းလဲဝန်ကြီးပရမုဒ်ဝီနိုင်းကပြောပါတယ်ဒုက္ခသည်တွေပြန်လက်ခံရေးလုပ်ငန်းစဉ်တွေမှာကုလသမဂ္ဂနဲ့မြန်မာအစိုးရအကြားဂျာဝင်ဆောင်ရွက်ပေးဖို့အာဆီယံအဖွဲ့ကကမ်းလှမ်းထားတာလည်းရှိပါတယ် ခနင်္ဂမှာကျင်းပခဲ့တဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတော့နိုင်ငံကြီးဝန်ကြီးတာဝန်ကိုပူးတွဲယူထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်ခြင်းမရှိဘဲအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ပဲတက်ရောက်ခဲ့တာဖြစ်ပါတယ်။2018ခုနှစ်တုန်းကရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတက်ခိုက်ခဲ့တဲ့အာဆာအစိုးရအုပ်စုကိုလိုက်လံရှင်းလင်းရာကတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အတွက်မြန်မာနိုင်ငံအပေါ်နိုင်ငံတကာကဝေဖန်နေသလိုအာဆီယံအနေနဲ့လည်းအဖွဲ့ဝင်နိုင်ငံတနိုင်ငံကပြဿနာကိုဖြေရှင်းဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာနေတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားပေမဲ့နေရာဆွန့်ခွာသွားသူတွေကိုပြန်လည်လက်ခံဖို့ကတိပြုထားပါတယ်တစ်ချိန်တည်းမှာပဲအေအေရခိုင်တပ်မတော်ကဇန်နဝါရီလ4ရက်နေ့မှာရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ရာကတကြော့ပြန်တိုက်ပွဲတွေကြီးထွားလာနေတဲ့အတွက်ပြည်ရင်းပြည်ပကစိုးရိမ်မကင်းတမ်းနေလဲထွက်ပေါ်လာနေတာဖြစ်ပါတယ
်ရိုဟင်ဂျာရေးဖြည့်ရှင်ဖို့နဲ့ပတ်သက်လို့အာဆီယံအဖွဲ့ကြီးကဘာလို့ဆောင်ရွက်နေတယ်လဲဆိုတဲ့အကြောင်းကိုယ်စုံဝင်လိုက်ပြောပြသွားတာပါ VUA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VUA ရဲ့ email လိပ်စာ burmese@vuanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုတော့ဥရောပဘက်ကဒုက္ခသည်တွေအရေးကိုလည်းကြည့်ရအောင်ပါရွှေပြောင်းအခြေချလူသူတွေကိုလိုက်လံကယ်ဆယ်တဲ့ NGO ကနေပြီးတော့ဒီအဖွဲ့တွေကနေဟလာဒီဥရောပနိုင်ငံတွေရဲ့ဆုံးဖြတ်ချက်ဟာရှက်ဖွယ်ဖြစ်တယ်လို့ AI အဖွဲ့ကြီးကပြစ်တင်လိုက်ပါတယ်ဥရောပနိုင်ငံတစ်ခုခုမှာခူလုံခွင့်ရဖို့ထွက်လာကြတဲ့ရွှေပြောင်းဝင်လာသူတွေပေါ်ထားတဲ့ဥရောပနိုင်ငံတွေရဲ့မူဝါဒဟာပင်လယ်ပြင်မှာဒါမှမဟုတ်လေပြားနိုင်ငံမှာလူအသက်တွေကိုအန္တရာယ်တွန်းပို့နေတယ်လို့ဖြစ်တယ်လို့ AI အဖွဲ့ကဝေဖန်လိုက်တာပါ Henry Richwell လန်ဒန်ကပေးပို့တဲ့သတင်းလွှာကိုပြောပြချင်ပါတယ်။ပင်လယ်ပြင်ကို19ရက်ကြာဖြတ်ခဲ့ပြီးနောက်ရွှေပြောင်းအခြေချလူသူ50လောက်ဟာဒီလအစောပိုင်းကမော်တာနိုင်ငံမှာကန့်ကတ်ခွင့်ရခဲ့ပါတယ်။အဲဒီလူတွေကိုကယ်ခဲ့တဲ့ NGO အသင်းမောကိုအီတလီမော်တာနဲ့အခြားဥရောပနိုင်ငံတွေကကန့်ကတ်ခွင့်အချိန်ချင်းညှင်းဆန်ခဲ့တာပါ။ဒါဟာဥရောပရဲ့နေဆက်လုံခြုံရေးနဲ့ပတ်သက်လို့သူတို့ကိုယ်တိုင်မလုပ်တော့ဘဲလေပြားကိုတောင်းဝန်ပေးခဲ့ရတာကစပြီးအခုလိုအခြေအနေဖြစ်လာရတာလို့AI ကအပြည်ပြည်ဆိုင်ရာလူအခွင့်ရေးအဖွဲ့က Matteo Di Bellis ကပြောပါတယ
် This has led European governments to rely on the Libyan Coast Guard not only to intercept
ပင်လယ်ပြင်တွေကဒုက္ခတွေနဲ့ရွှေပြောင်းအခြေချသူပါတဲ့လေတွေကိုစောင့်ကြည့်ဖို့ကယ်ဆယ်ရေးလုပ်ဖို့ကိစ္စမှာလေပြားကန့်ကျင်ဆောင်တပ်ကိုတာဝန်ပေးထားတာကြောင့်အခုဆိုရင်ဥရောပအစိုးရတွေကလေပြားအပေါ်မှာမိခိုနေရတာပါ NGO တွေကိုလေပြားကန့်ကျင်ဆောင်တပ်ဘက်ကပြောနိုင်တာကတော့ခင်ဗျားတို့လေပြားဘက်ကိုပဲပြန်လည်သွားကြပါဒုက္ခတွေကိုလည်းဒီမှာပဲချထားလိုက်ပါဆိုတာပါပဲဒါပေမဲ့ညံပန်းနှိမ့်ဆက်မှုအတွက်အကာအကွယ်မဲ့နေတဲ့ဒေသမှာအခုလိုဒုက္ခတွေကိုသွားချထားမယ်ဆိုရင်ဒါဟာနိုင်ငံတကာဥပဒေတွေနဲ့ဆန့်ကျင်နေပါတယ
်ဥရောပနိုင်ငံအများစုအထူးသဖြင့်အီတလီနိုင်ငံကတော့မြေထဲပင်လယ်တွေကသူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုရပ်ဆိုင်းခဲ့ပြီးဖြစ်တာကြောင့်အဲ့ဒီနေရာမှာ NGO အဖွဲ့တွေကဝင်လာတာပါဒါပေမဲ့လည်းအီတလီနဲ့မော်တာဥရောပနိုင်ငံတွေကတော့NGO ကယ်ဆယ်ရေးတင်မောတွေကိုသူတို့စီမှာကန့်ကတ်ခွင့်ပိတ်ပင်ထားတာရွှေပြောင်းဒုက္ခသည်တွေကိုလည်းဝင်ခွင့်ပိတ်ပင်ထားတယ်လို့ Bellis ကဆိုပါတယ
် There is no mechanism enabling European governments European states to share responsibility among them
ဥရောပအစိုးရတွေမှာဒီပြဿနာဖြေရှင်းဖို့ရန်နေရာမရှိသေးပါဘူးဥရောပနိုင်ငံတွေအနေနဲ့ခလုံးခွင့်လျှောက်ထားသူတွေကိုမျှဝေတာဝန်ယူဖို့လိုပါတယ
်စိတ်ကန်းကနေထွက်ခွာမဲ့ proactive open arms ဆိုတဲ့ကယ်ဆယ်ရေးဆက်လေကြီးကိုစပိန်နိုင်ငံကဒီသတင်းပတ်ထက်မှာတားမြစ်ခဲ့ပါတယ်ဒီလောက်ရအတွက်အီတလီပြည်ထရေးဝန်ကြီးမက်တယ်အိုဆယ်ဗီနီကချီးကျူးလိုက်ပါတယ
် Se l'Unione Europea e gli altri paesi europei passeranno come c'è stato
EU ရဲ့နိုင်ငံတွေရောတခြားဥရောပနိုင်ငံတွေပါအပြောင်းအလဲအလုပ်ညီဖို့လိုအပ်ပါတယ်ကိုပြောထားတဲ့ယက်တီရက်တိုင်းမလုပ်ချဘူးဆိုရင်တော့ဥရောပဆိုတာရေရှည်တည်နိုင်မှာမဟုတ်ပါဘူ
းဥရောပတွေကိုရွှေပြောင်းဒုက္ခတွေအများစုဝင်ရောက်ခဲ့တဲ့2015ခုနှစ်နောက်ပိုင်းဒုက္ခသည်ဝင်ရောက်မှုအခုဆိုရင်62ရာခိုင်နှုန်းထိရော့ကျသွားပြီလို့ EU ကပြောပါတယ်။ဒုက္ခသည်တွေဟာချင်းချောက်မှုတရက်ဖြစ်တယ်ဆိုပြီးဥရောပကပြောနေတဲ့ဇလန်းဟာအမှားတွေသာဖြစ်တယ်လို့ Bellis ကထောက်ပြပါတယ
်။ And rather than challenging this on the basis of the real data, they
many ဥရောပအစိုးရတွေဟာသူတို့နိုင်ငံတွေကလူတွေကိုအန္တရာယ်တွေဝိုင်းနေတယ်ဆိုပြီးကြောက်စိတ်ဝင်အောင်လုပ်ထားတာပါ။အဲ့ဒီလိုသတင်းမှားတွေနဲ့လူတွေကိုအယုံသွင်းထားရတာမျိုးကိုအကောင့်ထင်နေကြပါတယ်။
ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးမော်တာနိုင်ငံကိုဝင်လာတဲ့ရွှေပြောင်းဒုက္ခသည်300လောက်တည်းကတချို့ကိုဥရောပ9နိုင်ငံကခွဲဝေလက်ခံသွားဖို့သဘောတူထားပါတယ်။ဒါပေမဲ့ရွှေပြောင်းအခြေချသူတွေကိုလက်မခံခြင်းနဲ့အစိုးရတွေက EU ထဲမှာအများစုဖြစ်နေပြီးဘယ်လ်ဂျီယံနိုင်ငံဆိုရင်သူတို့နိုင်ငံထဲရောက်လာတဲ့ဒုက္ခသည်တွေကိုတော်ရုံနဲ့အမြဲတမ်းနေထိုင်ခွင့်ပေးလို့မရှိပါဘူးခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American အတန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190ကမှာတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ကန်းစာနဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးကန္တာတင်ဆက်တဲ့အခါမှာတော့
ဒါမဲ့လည်းကိုကကိုကိုကိုကိုတည်တယ်လေဒီနေ့ဒီပညာကိုမရခဲ့လို့ရှိရင်တစ်သက်လုံးပဲတော့မှသိချင်းတယ်မဟုတ်ဘူးကတည်တဲ့အတွက်ကြောင့်မလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လုပ်ခဲ့တာပေါ့
အမေရိကန်ပြည်တော်စုတွင်မှအခြေချနေထိုင်လာတဲ့ချင်းတိုင်းသူမွိုင်းနဲ့ဆက်သွယ်မေးမြန်းထားတာကိုမကြခင်နှားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဦးကျော်စန္ဒာနဲ့မအီတန်းစင်တို့တင်ပြမှာပါ
။ Rohingya crisis, international prosecutions threatened by poor witness statements. Rohingya ရင်းနှီးပတ်သက်ပြီးနိုင်ငံတကာမှာဆွဲဆူမဲ့ကိစ္စသက်သေထွက်ဆိုချက်အနှံ့မှုကြောင့်အလားအလာမကောင်းနိုင်ဆိုတဲ့ခေါင်းစဉ်နဲ့ lawgazette.co.uk မှာ Eduardo Reyes ဒီသတင်းရေးဆောင်မကိုဖတ်ပါရယ်မြန်မာနိုင်ငံကဒုက္ခသည်တွေကိုမောင်းထုတ်တဲ့ပြစ်မှုတွေအတွက်တရားစွဲဆိုမဲ့ကိစ္စဟာ witness statement လို့ခေါ်တဲ့သက်သေတို့ရဲ့ထွက်ဆိုချက်ကိုနှိမ့်နှံဆောင်ရွက်မှုမရှိဘဲလွယ်လင်းတကူလုပ်ခဲ့တဲ့အတွက်အရေးနိယာမဲ့အခြေအနေရောက်နေတယ်လို့နိုင်ငံတကာဥပဒေကြွညင်သူတူဦးကပြောကြားကြောင်းဖော်ပြထားပါရယ်Nina Tovakuliha, Red Lion Chambers Ubudhe Phwega Barrister Sinaji Tu Phipi, 2018 Tunga, Bangladesh Tukhade Zakhani Go Tawya Khebara. Atta Uta Mattan Yayu Zuri Jama Pupang Sayangmu Musibu, Dajau, Interview Rego Pianlo Yama Che Saini Bilo Tuga Pyokhele Lo Suwara. Pimu Sanya Sinaji Ha, Lu Khunye Lusya Zuri Pyora Go Lwe Lwe Kune Lema Khan Jababu, Wipanne Mine Chinka Jabara. မတန်းတင်လာတဲ့သက်သေရဲ့ထွက်ဆိုချက်တွေမှာစစ်နောက်မညီညွတ်တာတွေကိုထောက်ပြပြီးတော့တေခန်စစ်နေတွေထိထိရောက်ရောက်အတိုင်းယူသွားတဲ့စာတကားတွေအများကြီးရှိတယ်လို့လည်းနီနာတာဗုခလီကဆိုပါတယ်ထွက်ဆိုပြောကြချက်တွေစစ်နောက်မညီတာတွေအများကြီးရှိနေတဲ့အတွက်သက်သေရဲ့ခိုင်လုံမှုကြာဆင်းသွားရတယ်လို့လည်းဆိုပါတယ်ဆီရာလီယွန်နဲ့ရဝန္ဒါအမှုတွေမှာတရူလိုအကျိုးဆောင်အဖြစ်လိုက်ပါဆောင်ရွက်ခဲ့သူတာဗာကိုလီဟာပြည်မှုမတန်းရယူခြင်းဖြစ်ပေါ်နေတဲ့အခြေအနေသိအရေးကြီးတယ်ဝရုံသွင်းဖြစ်နေတဲ့ဒုက္ခသည်စခန်းတွေထဲမှာလိမ်မန်းဆိုင်ရာစော်ကားမှုလိုအကဲဆက်တဲ့ကိစ္စတွေကိုမေးမြန်းရတာဟာပြဿနာရှိတယ်။တကယ်သင်တင်းတဲ့စီးဆန့်နေရာမှာမေးမြန်းသင့်တယ်လို့လည်းအကြံပြုထားပါရယ်။နောက်ပြီးရိုဟင်ဂျာအရေးကြောင့်တက်ကြွစိတ်လှုပ်ရှားနေသူ VIP အရေးကြီးပုဂ္ဂိုလ်တို့အဲဒီစခန်းကိုလင်းရိုဘာလိုကားကြီးတွေစီးပြီးတော့လွယ်လင်းတကူဝင်ထွက်နိုင်တာဟာလည်းပဲပြဿနာတရဖြစ်တယ်လို့ဆိုပါရယ်တဲ့။တာဗာကိုလီဟာဒီအချက်လက်တွေကိုလန်ဒန်မြို့မှာပြုလုပ်တဲ့ဥပဒေအကျိုးဆောင်တွေရဲ့ Challenges to International Accountability နိုင်ငံတကာတာဝန်ယူမှုအတွက်စင်ခေါ်မှုများဆိုတဲ့ဆွေးနွေးပွဲမှာတင်ပြခဲ့တာဖြစ်ပါတယ်။ရင်းညာရေးမြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်ကိုမောင်းထုတ်ခံရတဲ့ကိစ္စအပေါ် ICC ကနိုင်ငံတကာရာဇဝတ်မှုဆိုင်ရာခုံရုံးကစီရင်ပိုင်ခွင့်ရှိတယ်လို့ဆုံးဖြတ်ခဲ့တယ်ဆိုတဲ့အကြောင်းလည်းရေးသားထားပါတယ်ခင်ဗျ။
ငင်းချေးလမ်းကြောင်းပေါ်မှာလမ်းပြောင်းနေတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ Michael Sainsbury က MSN.com မှာဇန်နဝါရီလ18ရက်နေ့ကရေးသားထားတာကိုမွေးအပေါ်မှာပြတင်ပြချင်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA ရဲ့တိုက်ခိုက်မှုပေါ်ထွက်လာမှုကတက်မတော်ရခိုင်တိုင်းရင်းသားတွေနဲ့ဒေသခံဗုဒ္ဓဘာသာအမျိုးသားရေးဝါဒထောက်ခံသူတွေကြားမှာမြန်မာနိုင်ငံလွတ်လပ်ရပြီးချိန်1948ခုနှစ်ခရဲကစတင်ဖြစ်ပွားနေတဲ့ရှုပ်ထွေးတဲ့ပြည်ပခါကိုမိမောင်းထိုးပြသလိုဖြစ်နေပါဗျ။အ AA အဖွဲ့ဟာမြန်မာနိုင်ငံလွတ်လပ်ရေးနေ့ဇန်နဝါရီလ4ရက်နေ့မှာနယ်စပ်ကင်းစခန်၄ခုကိုတိုက်ခိုက်ခဲ့တာကြောင့်ရဲရရှိ73ယောက်သေဆုံးပြီးတော့နောက်9ယောက်လည်းဒဏ်ရာရခဲ့ပါတယ်2009ခုနှစ်ခရဲကဖွဲ့စည်းထားတဲ့ရခိုင်မျိုးသားလက်နက်ကိုင်အဖွဲ့ AA ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကကြောထောက်နောက်ခံပေးထားတယ်လို့သိရှိရပြီးတော့ AA မှာတပ်သား 9,000 လောက်ရှိတဲ့အကြောင်းသိရတယ်ဆိုပြီးရေးသားထားပါတယ်။မြန်မာနိုင်ငံစီးပွားရေးအကြက်တဲချင်းတွေကိုဖြည့်ရှင်းနေရတဲ့အတိုင်းမင်ကန်ပုတ်ကိုဒေါ်ဆန်းစုကြည်အတွက်ခက်ခဲတဲ့ငင်းကြဲရေးကိုဦးတည်ရဲ့လမ်းကြောင်းကိုဆက်လျှောက်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးသွားရတဲ့ဒုက္ခသည်9သိန်းကျော်ကိုပြန်လည်လက်ခံနိုင်ရေးလုပ်ငန်းစဉ်ကလည်းဒီလိုပြိခါရကြောင့်နှောင့်နှေးကြံကြာလာရတာပါ။ဇန်နဝါရီလ4ရက်နေ့တိုက်ခိုက်မှုအပြီးရပိုင်းတွင်းမှာပဲတမရော်ဩဇာလွှမ်းမိုးထားတဲ့အမျိုးသားလုံခြုံရေးကောင်စီနဲ့တမရဦးဝင်းမြင့်တို့တွေ့ဆုံခဲ့ပါတယ်။ရဲစခန်းတွေတိုက်ခိုက်ခံရတဲ့ဒေသတွေစီကိုတပ်သားတွေပို့ပြီးတော့ပို့ဆောင်ဖို့လူအပ်ရေးလေယာဉ်တွေကိုပါစီလို့ဖို့တမရယုံကလုံခြုံရေးဌာနကိုညွှန်ကြားခဲ့တဲ့အကြောင်းဒီစည်းဝေးပွဲအပြီးမှာအစိုးရပြောခွင့်ရကပြောဆိုခဲ့ပါတယ်။ဒီစည်းဝေးကိုဒေါအောင်ဆန်းစုကြည်တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပြင်တခြားတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြတာပါ။မြန်မာအစိုးရကတော့အေအေးရဲ့တိုက်ခိုက်မှုနဲ့အာဆာအဖွဲ့တို့ကြားမှာဆက်ဆက်မှုရှိတယ်ဆိုပြီးတော့ပြောဆိုထားပေမဲ့လည်းဒါဟာဖြစ်နိုင်ခြင်းမရှိတဲ့ကိစ္စလို့ရေးသားထားပါတယ်။2019ခုနှစ်အတွက်ရေးရတာတစ်ခုကတော့ရခိုင်ဒေသခံတွေအတွက်အခြေအနေကပုံမှန်ဆွေးရလာမှာပဲဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်ရှင
်။သောရရှင်များရှင်။မကြသေးခင်ကကချင်ပြည်နယ်ခီးစဉ်အတွင်းမှာမြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးကအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။အိန္ဒိချင်းလက်ဖြစ်နိုင်ငံရေးစီးပွားရေးအရာဩဇာအရှိန်ဝါလဲကြီးတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘယ်လောက်အထိအရေးကြီးလာနေပါပြီလဲ။အနောက်နိုင်ငံတွေထက်ပိုးပြီးဦးစားပေးဆက်ဆံဖို့လိုနေပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-9995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေး live စီစဉ်ကကြိုဆိုပါရစေ။
ဒီကနေ့စနေညဗီယိုရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မြေတွေတင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကBITE bite ka kaitara THE the BULLET bullet ka ro chi san lo long kaung deibe ya ro skabite khu lung ye thai yai deibe ka ro chi san go kaitara bo shin di thong sit de la da ka ro american pye twin sit twin ga ba 1860 khu ka ni 1865 khu thi union tat da dwi ne confederate pye ne tat da dwi cha pye twin sui phit cha sin pye cha kha cha thi kai te song cha ya ma အနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝီစကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီတော့နေပတ်တယ်လို့ George Grubbie ရဲ့ဥမာကိုနားဆင်ကြကြရအောင
် When the demand was down, US automakers had to bite the bullet and cut jobs.
ဝယ်လို့အကြတဲ့အခါမှာ American Motor ရင်ထုတ်လုပ်တဲ့ company တွေဟာအန်ကျိပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကို short ချခဲ့ရတယ်လို့အထည်ပင်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်ပို့ချတဲ့ American Indian 3 English သင်ခန်းစာပဲဖြစ်ပါတယ်ခင်ဗျာ။အခုတော့အမျိုးသမီးကဏ္ဍတင်ဆက်ဖို့အချိန်ရောက်ပါပြီ။ ချင်းတိုင်းသူမွန်ဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခသည်အစီအစဉ်နဲ့လွန်ခဲ့တဲ့18နှစ်ကအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချခဲ့ပြီးလက်ရှိအိန္ဒိယနာပြည်နယ်ရဲ့မြို့တော်အိန္ဒိယနာပိုလစ်မှာနေထိုင်နေသူဖြစ်ပါတယ်။သူ့အနေနဲ့ပညာရေးကိုတံပိုးထားပြီးအမေရိကန်နိုင်ငံမှာကြိုးပမ်းရပ်တည်ခဲ့ရတဲ့အကြောင်းတွေနဲ့ပတ်သက်လို့မွန်နဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြမှာပါ You can bend but never break me cause it only serves to make me more determined to achieve my final goal ဒီမဘောကြမ်းပေါ့နော်အတူကောက်အဖြစ်တော့မော်ရီလိုပဲခေါ်ကြတယ်ပေါ့
ဟုတ်ကဲ့
ဒီအမေရိကန်နိုင်ငံကိုဘယ်ချိန်ကရောက်လာပါလိမ့်ရှင်
ဟုတ်ကဲ့2000 August 6ရက်နေ့တည်တည်ကြကြအကျွန်မအိန္ဒိယနေလာတာပေါ့နော်အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဟိုဘက်ကနေထွက်တယ်ဒီဘက်ကို6ရက်နေရခဲ့ပေါ့
အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီဆိုတဲ့အခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်ဒီစာရီဘာတွေအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလဲရှင်နည်းနည်းမျှဝေပါလား
ဒီဘက်ကိုရောက်လာတော့ကျွန်မအစိတ်ထဲမှာတော့အငြင်းနဲ့ရှိတယ်ဒါလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ဖွဲ့ကြလုံးရရမယ်အဲ့ဒီနိုင်ငံမှာအလုပ်လုပ်နိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးကရှိတယ်။ဘာလို့လဲဆိုတော့ကျမတို့ရှစ်တန်းတုန်းကကျမရဲ့ဒီအတန်းပိုင်ချက်မှာပြောဘူးလေ။ဘယ်နိုင်ငံရောက်ရတဲ့နေတို့တနည်းကြိုင်ဘယ်နိုင်ငံရောက်မယ်မသိဘူးပေါ့နော်။ရောက်တဲ့နေရာတိုင်းမှာနေတို့ကမြန်မာပြည်ရဲ့ဦးစားကိုပြုတ်တယ်ဆိုအများနဲ့မှတ်ထားတာလို့ပြောခဲ့ဘူးလေ။အဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်။ပြီးလိုက်ရင်ဒါဆိုရင်ငါတို့ဘယ်လိုဖြစ်စီချင်လဲ။သူများဟိုကိုယ့်ကြည့်ချင်အဖြစ်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်အဲ့ဒါမျိုးစဉ်းစားတဲ့ခါကျတော့ပညာတက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လဲပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကိုဒီ US ကိုရောက်တော့လေ
ဒ
ါပေမဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖဲနဲ့တောင်းဆက်မတက်ဖဲနဲ့နေရင်လေဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ကလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲ့ဒီလိုမှမောင်လေးနဲ့ငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြန်မတက်ဘူးဆိုရင်လက်လုံးလက်စားဒီလိုလေးနဲ့ပဲနေမယ်ဆိုရင်ဒါဆိုသူတို့ကလည်းဘာမှခွန်အားဖြစ်စရာတောင်းမရှိဘူးပေါ့ဆိုတဲ့အခါကျတော့တောင်းတက်ဖို့ကျမစုံစမ်းလေ့လာပါပေါ့နော်တောင်းတက်ဖို့ကိုကြည့်တဲ့အခါကျတော့ကျမတောင်းတက်တာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီတောင်းကကျတော့စိတ်ကောင်းဖြစ်တဲ့အကြောင်းသေးချူတယ်ဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကြလည်းဖြစ်တယ်သူတို့ပြောင်းလာတဲ့အခါဒါဖြစ်တဲ့အတွက်ကြောင့်မလို့ in state fee နဲ့မရအောင်လေဒီမျိုးမှာရှိတဲ့ကျောင်းသားတွေအပေးရတဲ့ဇယိတ်ကပိုနေတယ်လေအပေးကနေလာတဲ့ဇယိတ်ဆိုရင်တော့တစ်ဝက်လောက်ဈေးကြီးတယ်လေဆိုတဲ့အခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်နေတဲ့အချိန်မှာကျမအလုပ်လုပ်တယ်အချိန်ကြီးပေါ့အလုပ်လုပ်တယ်အဲ့ဒီအချိန်မှာအဲ့ဒီကျောင်းမှာပဲကဆောက်ဝယ်ဖြစ်တယ်အဲ့နကဆောက်ဝယ်တယ်ကျောင်းမတက်ခင်မှာအကျိုးအကုန်လုံးကြည်အောင်လုပ်တယ်နောက်အလုပ်လျှောက်တဲ့အခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့ကျောင်းကိုပေးပေးတဲ့အလုပ်ကိုရှာတယ်ပြီးလို့ရှိရင်ကျောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ်မျိုးကိုရှာတာပေါ့လေဆိုတော့ပတ်စံတော့မများပြီလေအဲ့ဒါဒီအဆင်ပြေတာပေါ့ဆိုတော့ကျောင်းကတက်လာပြီဆိုတဲ့ခါကျတော့လေကိုကဒီမှာအိန္ဒိယမှာကျောင်းတက်ခဲ့ပါတယ်ပွဲလေးရပါတယ်ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားပြည်လည်းဖြစ်တယ်လေ။ဘာဖြစ်ဖြစ်ဆိုပြီးလည်းအစပိုင်းမှာတော့ဘာသာရဲ့တခုတင်နေပြည်တာနဲ့အဲ့ဒီကနေမှတဆင့်ကိုဆင့်ပေါ့ကိုကနှစ်ကိုလည်းအရှိန်တက်သွားမှာပေါ့နော်။အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးတက်မှပဲဖွဲ့ရသွားတဲ့အထိပေါ့။အဲ့လိုတက်တဲ့ကြားထဲမှာလည်းဘာဖြစ်ပြောအင်္ဂလိပ်စကားကလည်းကိုယ်စကားမဟုတ်တဲ့ခါကျတော့သူများတနားရီအချိန်ပေးတယ်ဆိုကိုကနှစ်နာရီလောက်အချိန်ပေးပြီးတော့ကိုကလေ့လာတဲ့ဆိုင်လိုလေ။အပျော်ပါရင်လည်းစိတ်life ဆိုလေကိုမအချိန်မပေးနိုင်လေနော်အဲ့တော့လည်းအချိန်ပြည့်လုပ်တယ်ကျောင်းကလည်းအချိန်ပြည့်တတ်တယ်ဆိုတော့လေကိုကတအားလို့ခြင်းရဲ့တခြားဘက်ကလည်းကိုကဆုံးရှုံးနေတာမှုတွေတော့ရှိတာပေါ့ဆိုတော့အဲ့လိုနဲ့ပဲဘာပဲဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ target ထားထားပြီးမဲ့လေးနှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်ကအနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလေးရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျတော့ဒီအခက်အခဲတွေဖြတ်တန်းနေနေရမှာပေါ့နော်တခါတည်းကြလို့ရှိဝရှိရင်စိတ်ဓာတ်ကြရမယ့်ချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်တွေကိုမော်ရင်အနေနဲ့ကြုံတွေ့ခဲ့ရပါလား
ကျုံနေဆိုတာကသူများအိမ်ဆောင်လို့ကိုကမဆောက်နိုင်ခဲ့တာပေါ့မရှိနိုင်ခဲ့တဲ့အခါလေးပေါ့နော်အဲ့ဒါအားငယ်တာပေါ့ကိုကအဲ့တော့ငယ်တယ်ဆိုတော့တမျိုးလေကိုကလည်းကြည့်ပြီးအနောက်ဘက်နောက်တစ်ခုပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွေရောက်ပြီးဆိုတော့သူများတွေကရောက်ကြည့်ယူတဲ့အရွယ်လေးလည်းဖြစ်ကုန်ပြီလေနော်မငယ်တော့ဘူးလေသူကျမကလည်းလူတိုင်းကပြောကြတာလေအနေရရောက်ကြမယူတာခလေးရောက်ပြီးအချိန်တက်ပြီနော်အနောက်ဘက်ခလေးဝင်ပွေးပဲနေအောင်ပဲညာမျိုးလေးပေါ့နော်ခါတလေကြိုင်နေပြန်စဉ်းစားတယ်လေဟောငါအပ်တက်ကြီးနေသလားပေါ့နော်ကိုကလည်းကိုတော့ကိုပဲဆိုချစ်သလားပေါ့ဒါမဲ့လည်းကိုကကိုတည်တယ်လေတနည်းဒီပညာမရခဲ့လို့ရှိရင်တစ်သက်လုံးပဲတော့မှသိချင်းဆောင်တာမဟုတ်ဘူးသူတည်တဲ့အချိန်မှလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လောက်ခဲ့တာပေါ့
ကိုဘွားမှာဘာဆက်ပြီးတော့ညှော်မှမှလည်းရှင်
ကျမကအခုကလောလောဆယ်ကကျမရေးဌာနပေါ့မြေရင်ကောင်တီကျမရေးဌာနမှာကျမနတ်အနေနဲ့အလုပ်လုပ်တယ်အလုံးလုံးတဲ့ခါမှာကြာတော့ကျမကလည်းတွေ့လာတယ်ဆိုတော့ကျမမမျှော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြန်မာပြည်လူမျိုးတွေကိုကျမဒီလိုနိုင်ငံကြီးမှာဒီဝိုင်းပြီးပြုစုရမယ်လို့ကျမလေးတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့ကျောင်းဆက်တုန်းကတော့စဉ်းစားခဲ့ဘူးတဲ့ကိုတက်တဲ့ပညာမှာပေါ့နော်ကိုရဲ့လူမျိုးအတွက်လည်းအဆုံးမထိုင်ရဘူးဆိုရင်အဲ့ဒါကလည်းအကျိုးရှိရလားလို့တွေးခဲ့ဘူးတဲ့အဲ့မဲ့လေဒီဘက်နိုင်ငံမှာလေလူသားတွေကိုဒုက္ခရောက်နေတဲ့လူတွေကိုကုမင်းနိုင်ငံဒါပြီးတာပါပဲတင်းဆိုပြီးစိတ်တက်နေပဲကြောင်းကိုလည်းပြီးအောင်သင်ခဲ့တာပေါ့ဒါပေမဲ့ဒီမှာလုတ်တဲ့ခါကျတော့ကျွန်မပါကြည့်လဲဆိုကိုလူမျိုးမြန်မာပြည်လူမျိုးတွေလည်းမဟုတ်ဘဲနဲ့အမေရိကန်နိုင်ငံသားတွေလည်းမှပဲစီးရဲပြီးတော့ဆရာဝန်နဲ့လည်းပုံမှန်မပြိုင်နိုင်တဲ့ဟာမျိုးပြီးသူတို့ကျွန်မရေးနဲ့ပတ်သက်ပြီးတော့လည်းပညာရေးတွေကောင်းကောင်းမရတဲ့မျိုးတွေတွေ့လာတဲ့ခါကျတော့မှပြီးတော့အဲ့နဲ့ဒါဆိုရင်တော့ဒီနတ်ကနေဆက်ပြီးတော့ nurse practitioner ပေါ့နော်တက်ဖို့စိတ်ကူးကဖြစ်လာတာပေါ့အဲ့ဒါတော့ master မထိုင်မရဘူးလေဒီမှာအဲ့ဒါနှစ်နှစ်လောက်စဉ်းစားတယ်မတက်ဘူးလုံးလိုက်တက်မယ်လုံးလိုက်ခလေးနဲ့အဲ့ဒီကြားထဲမှာနောက်တစ်ယောက်ကမွေးတော့မတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလေဆိုပြီးဒီမှာအဲ့လိုပဲနေတယ်ဒါပေမဲ့အမျိုးသားကလည်းဒီမှာကိုနားနေတယ်ဒီမှာကိုထောက်ပံ့တာပေါ့နော်အတက်ပါတက်ပါပေါ့သူကကိုယ့်ထက်တောင်မှကိုအားပြန်နေသေးတယ်လေဒီတဲ့ခါကျတော့နောက်ဆုံးကျတော့ဗာလေးဖြစ်ဖြစ်ဆိုပြီးဒီနှစ်ကျတော့တက်တော့မယ်ဆိုပြီးတော့ဒီမှာသုံးဖြတ်လိုက်တာပေါ့နော်ဖြည့်ဒီမှာဗာလေးဖြစ်မှာမလဲဆိုတော့မသိပေမဲ့အခုလုံးလုံးစင်မှာတော့အဲ nurse practitioner တက်မယ်ဆိုတဲ့စိတ်နဲ့ပဲဒီပြီးခဲ့တဲ့ဇူလိုင်လနဲ့ဆက်ပြီးတော့စတာဖြစ်တာပေါ့
nurse practitioner ဆိုတာဒီနိုင်ငံမှာတူနာပြုတ်တဲ့တဆင့်ပြင်ပြီးတော့ဆရာဝန်တို့မျိုးစစ်ကူကွင်ရှိတဲ့အဆင့်ဆိုတဲ့ခါကျတော့ဆရာဝန်နှီးပါပေါ့နော်ဒီပညာသင်ယူရမှာမလို့ဒီခရီးတစ်ဖက်နဲ့ဆိုတော့တော်တော်လေးတော့ပင်မမှာပဲဒါပေမဲ့လို့အခုပြန်စဉ်းစားလိုက်တဲ့အခါကျတော့ကိုဆုံးဖြတ်ချက်ကမှန်နေလို့ထင်ပါလားရှင
်အစလုံးကဆိုအမှန်တရားပြောမယ်ဆိုရင်ကျမဆက်ဆက်တဲ့တုန်းကဆိုရင်ပထမဦးဆုံးအတန်းမှလေးမယ်ကျမမှားပြီလားလို့တွေးတယ်ဒါပေမဲ့ကျမတက်တဲ့ဟာကဒီတစ်ခါတက်လို့ရှင်ကိုတစ်ခုလေးနဲ့ပေါ့နော်တက်ရအောင်မျိုးပေါ့အဲ့လိုမျိုးနဲ့တက်တဲ့ခါကျတော့အရင်ကိုမများဘူးပေါ့ဟိုများတင်လာလို့လေတစ်ခါကျရင်ဒါဆက်ချက်တစ်ခုပဲဘာသာရက်တစ်ခုပဲတက်တယ
်ခွဲခွဲပြီးတက်တာ
နည်းနည်းတော့ပေါ်ပြီးတာပေါ့ဒါပေမဲ့အဲ့ဒီမှာလည်းပဲအင်စာလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုဒီမှာတန်းနေစမ်းအောင်နဲ့လေအဲ့နဲ့သူကလည်းအမေကိုချီအမေကိုဟိုနဲ့သူ့ကိုပဲချီရမယ်တဲ့ကွန်ပျူတာစမှာကိုင်ထိုင်နေမရဘူးဆိုင်နေအဲ့ဒါမျိုးကျရင်အာကိုလောက်တော့မှားနေပြီလားပေါ့နော်အရင်အတော့ဆန်လုံးကလားပေါ့ခလေးစီကိုဒီလောက်ထားခဲ့တာဆိုပြီးတော့ဒါမဲ့လည်းဘာဖြစ်ဖြစ်လေးလို့တော့ပြီးမှပဲဆိုပြီးတော့ကိုခန္ဓာကိုခလေးကိုချီရင်းနဲ့လည်းအဲ့လိုအင်စာနေနဲ့လှုပ်ပေါ့နော်တစ်ခါတလေကြရင်လည်းအဲ့လိုပဲခလေးအိတ်ပြီးသွားတဲ့ခါမှာမှတစ်ခါပြန်ပြီးတော့ထပ်ပြီးပြန်လို့ရတဲ့အချိန်မျိုးတွေရှိတယ်လေဆိုတော့နောက်တိုင်းရသလားဆိုအဆောက်အအုံကတော့ရခဲ့တယ်ဒါမဲ့အခုလုံရင်းလုံရင်းနဲ့နည်းနည်းအချိန်လေးပြန်ရလာတဲ့ခါတော့လည်းခလေးတွေကမှအခုဆိုသိသွားပြီဟာအမေအင်စာမလှုပ်ရသေးဘူးနော်အင်စာတောင်းလို့နိုင်အောင်ဆိုတာလေကိုကနားကျင်လို့နိုင်တာကသူကကိုအတင်းမင်အင်စာတောင်းလို့ခိုင်းနေတာလေအဲ့ဒါမျိုးလေးတွေဖြစ်လာတာပေါ့နော်ဆိုတဲ့ခါကျတော့အခုအချိန်မှတော့ဖျားကြည့်စုတော့ကြောင့်ပေါ့အဆင်ပြေပါတယ်ဒီလောက်နောက်တာမရဘူးပေါ့
အဲ့တော့ကိုရဲ့ဆုံးဖြတ်ချက်ကမှန်ကန်တဲ့သဘောရှိတာပေါ့နော်
'Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, 'cause you deepen the conviction in my soul.
လာလာတန်ရဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ရတာပါခင်ဗျာ။အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်။ ဒိုကင်မျိုးသက်ကပြောပြမှာပါ
မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲသီးနှံတွေရဲ့စူထိုင်းစာကိုတိုင်းတာဖို့အတွက်နိုင်ငံတကာအစ်စ်မီစံနှုန်းသတ်မှတ်ထားတာမရှိသေးပါဘူးဒီလိုစံနှုန်းသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးတွဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံစံစဘာအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါတော့
ဒီနေ့ဒီတွေ့ရတဲ့ပတ်သက်ရင်အဓိကအရေးကြီးဆုံးချက်ကတော့ကျွန်တော်တို့အဆိုတက်ပါပဲဒီနေ့ဒီမှာပါတဲ့အဆိုတက် green moisture content လို့ခေါ်ပါတယ်အဲ့အဆိုတက်ကဒီနေ့လိုက်သူတို့ရဲ့၆သိအောင်လိုအပ်မယ်အဆိုတက်နောက်ခြေခွဲမယ်ဆိုလည်းခြေခွဲရတဲ့အဆိုတက်သူ့လောင်ရင်လည်းသူ့လောင်ဒီနေ့အဆိုတက်ဒါတွေကအဲ့လိုသတ်မှတ်ချက်ဒီပုံမှာ easy ချာချာလိုက်နာမှလာတယ်ဒီဒီနေ့ကအရေးကြီးကောင်းမှဖြစ်ပါတယ်ပြောင်းဆိုလဲပြောင်းလိုက်အဆိုတက်ဘလို့လဲသူ့လောင်ရင်ဘလို့လဲဒီကကဘလောက်ဆိုလက်ခံလေပဲပုတ်ဆိုလဲအဲ့လိုပဲပေါ့နော
်နိုင်ငံတကာမှာကောက်ပဲတိနှံတွေအယောင်းဝယ်လုပ်မယ်ဆိုရင်အဆိုတက်ပါဝင်နှုံးကိုတိုင်းတာပြီးအရေးသွေးကိုအကဲဖြတ်ကြတာပ
ါဒီနိုင်ငံလိုက်မှာသူ့အဆိုတက်တွေကိုတိုင်းတာတဲ့ကရိယာတွေဒီအရန်အရေးကြီးလာတယ်ခင်ဗျဒါနကူတစ်ချိန်လုံးကတော့ကျွန်တော်စပါးဆိုလို့ရှိရင်များတော့ရင်ကျွန်တော်ပစံနေပဲကြိုက်ပြီး၆တဲဆိုတယ်ပဲပြောကြတာဒါပေမဲ့အဲ့လို၆တဲဆိုတဲ့ဟာမှာသူတို့က၆တာပဲပြီးတာဘယ် range မှာဘယ်ဆိုတဲ့မှာ၆နေလဲဆိုတာအင်မတန်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဥပမာအဆိုတဲ့စလီတက်မှာ900ရာခိုင်နှုန်းမှပြီး1000ရာခိုင်နှုန်းအထိတောက်လျှောက်ဆင်းသွားတဲ့အချိန်မှာသူတို့စမ်းသပ်လို့ကြိုက်လိုက်တဲ့ဟာ၆တဲဆိုတာပဲ။ဒါပေမဲ့အဲ 1% ပေါ့နော်တရားခိုင်နှုန်းတိုင်းကွာဟသွားရင်သူတို့ရဲ့ဝေးကျော်သွားတဲ့တကြောင်သူတို့တဲ့ကနေပါသွားတဲ့ပမာဏကလည်းအခုဆိုတထင်းဆိုထားပါတော့6000လောက်ရှိတယ်အဲ့လိုစပားတရားမှာတထင်းလောက်ကွာနေတထင်းလောက်ကွာနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်တဲ့တိကျတဲ့ယုံကြည်လောက်တဲ့ကရိယာတွေနဲ့တိုင်းတာကိုအရင်ရည်ကြည့်ပါတယ်
ဒီကရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါတယ်။ဘဲကုမ္ပဏီထုတ်ဆက်ကဘဲလောက်မှန်နေဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီပြဿနာကိုဖြေရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါ။တပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ်
။ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တခုတော်တည်ရင်လေထိုင်းနိုင်ငံရဲ့ဒီစံချင်းစံညုံးနဲ့ပတ်သက်တဲ့ဒီနယ်အစိုးရနဲ့ပတ်သက်တဲ့ကိစ္စတွေကိုကျွန်တော်လေ့လာရင်းနဲ့ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နိုင်ငံက Get Electric Laboratory ဆိုတဲ့ company နဲ့ကျွန်တော်အားရပြေရှားလေ့လာပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအဆင့်မီစံနှုန်းသတ်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့တက်ခွဲခန်းတွေ facility တွေအများကြီးလိုရတယ်။လိုရတဲ့အခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဒီ Japan နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ propose လုပ်ဖို့ကိစ္စလေးဖြစ်လာတယ်။အဲ့ဒါကိုဒီ Japan Company Get Electric Laboratory ရဲ့နောက်ပြီးတော့အတိုင်းနိုင်ငံ company ဖြစ်တဲ့ Japan Development Service ပေါ့နော်။အဲ့ company နှစ်ခုကနေပြီးတော့ကျွန်တော်တို့နဲ့အပြန်အလှန်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ data တွေသွားပြီးစပိုင်တွေကိုမေးတောင်သူတွေမိကုံတွေမိရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီ JICA ကို proposal တင်ရပါတယ်အဲ့ဒါလည်း proposal တင်တဲ့အပြန်အလှန်ကျွန်တော်တို့လုပ်ရင်းနဲ့2နှစ်လောက်အချိန်ယူရတာပြီးခဲ့တဲ့နှစ်က2019 November မှာပဲ JICA ကနေပြီးတော့ဒီဟာကိုသဘောတူပြီးတော့ဒီပမာပြည်အတွက်ကိုတကယ်ကိုနိုင်ငံတကာစံချိန်စံညွှန်းအဆင့်မီတဲ့ဒီတက်ခွဲခန်းလုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ
်စိုက်ပျိုးရေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံကအစ်စ်မီစံနှုန်းမြန်မာနိုင်ငံအတွက်တတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပ
ါကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေကိုနှစ်နှစ်တာလေ့လာမှုရာကျွန်တော်မှာစံချိန်စံညွှန်းနဲ့ပတ်သက်တဲ့အဖွဲ့ကြီးဟာအခုခါမှာပညာရေးဝန်ကြီးဌာနအောက်ကသူ့ဒေသနာနဲ့ဒီထွင်စံသပ်မှုဦးစီးဌာနတို့အောက်မှာရှိတယ်အခုဆိုရင်အဲ့ဌာနအောက်မှာ National Institute of Meteorology မြန်မာဆိုတဲ့ NIMM ဆိုတဲ့ Institute အသစ်ကြီးဒီသူ့ဒေသနာအဆောက်အဦအသစ်ကြီးကလည်းအချိန်ငယ်ပေါ်လာတော့ကျွန်တော်တို့ရဲ့ဒီအကွဲကန်းကြီးတခုကလည်းအဲ့မှာတခါလေအတော်ပဲကျွန်တော်တက်လိုက်နိုင်တယ်ပေါ့နော်အဲ့ခါကျတော့စံထားကြရာကရိယာ primary standard unit ဆိုတဲ့ဒီအစိုးရတိုင်းကရိယာကိုလှုပ်ဖို့ဆိုတာကခုနပြောတဲ့ဒီသိပ္ပံသုတေသနနဲ့ဒီထွင်စံသပ်မှုဌာနတာဝန်ယူသလိုကျွန်တော်တို့ရဲ့ဒီ တပြေးလုံးမှပြန့်နှံ့နေတဲ့ဒီလိုကရိယာတွေကိုမှန်မှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတက်တေကန်ထုတ်ပြီးမဲ့အပိုင်းကြတော့ဒီသူတည်တနာဌာနအနေနဲ့လောက်တိုင်းကိုအခန့်တတိဖြစ်တယ်အကြောင်းမလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကြတော့စီးပွားရေးနဲ့ကုတန်းရောင်းဝယ်ဝင်ကြီးဌာနအောက်မှာရှိတဲ့ဒီစားသုံးသူရေးရာဦးစီးဌာနဆိုတာရှိပါတယ်။အဲအောက်မှာမှတကယ်ကူမှရှိတဲ့ဒီသိန်းကျင်လုံးနဲ့ပတ်သက်တဲ့တခွဲခန်းနဲ့ဌာနတကူကအခုခါမှာတော့သူတို့က Commodity Testing and Quality Management CTQM ဆိုပြီးတော့ဖွဲ့စည်းထားတယ်အဲ့အပွဲစည်းနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်တို့ရဲ့စက်ပိုင်းတွေ၊ကုန်တယ်တွေ၊ဒီမှာလေသမားတွေဒီမှာတုံးဆွဲနေတဲ့အဆိုတဲ့အတိုင်းကိရိယာတွေကိုမှန်မှန်စစ်ဆေးပြီးတော့မှကျွန်တော်တက်တည်ကံထုတ်ပြီးတဲ့အစီအစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာခေါ်လဲဆိုတော့ feasibility system of grain moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့ကလုံနိုင်နေပါလေအခုဆိုရင်ဒါတက်ခွဲခန်းအစီအစဉ်နဲ့ကျွန်တော်တို့ရဲ့တက်ခွဲခန်းဒီမှာစမ်းသပ်ဖို့ပညာရှင်ပိုင်းနေပေါ့နော် human resource development အပိုင်းနေကိုအခုဆိုရင်သင်တန်းနေပြနေတာပေါ့နော်ဒီဂျပန်ကုမ္ပဏီရဲ့ပညာရှင်တွေလာပြီးတော့ဒီသုတေသနဌာနပညာရှင်တွေရောစားသုံးသူရေဥစည်းဌာနပညာရှင်တွေရောဒါပထမအဆင့်သင်တန်းနေပြတယ်ပြပြီးလို့ရှိရင်ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်ဒီနဲ့တကူရင်း master calibration gap ကိုကျွန်တော်တို့ကဒီမှာရင်ကိုယ်နိုင်ငံနဲ့ kait လက်ရောညီလို့ကျွန်တော်တို့လုပ်မယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကမ္ဘာအဆင့်မီကျွန်တော်တို့တိုင်းပြည်အတွက်ကူစားပြုတဲ့သက်တည်ခံနိုင်မဲ့ဖွဲ့စည်းတစ်ခုအနေနဲ့ကျွန်တော်ရည်ရည်ရင်းနဲ့ဒါမြန်မာနိုင်ငံတူးတက်လာမဲ့ဆန်စပါးတွေပေါ့နော်ဒီပတင်ပို့တဲ့ကိစ္စတွေမှာဒါဒီအဖွဲ့ကထိုင်ငံမှာမှာရှိတဲ့အတွက်ကြောင့်ရောင်းသူနဲ့ဝယ်ယူကြမှာ fair trading ကိစ္စတွေကျွန်တော်တို့ဘက်ကလုံးဝပြောကြရမလို့လောက်အောင်ကျွန်တော်တို့ပြည့်စုံသွားမယ်ဒီဟာကဘယ်လိုခေါ်မလဲဆိုတော့ကျန်ခဲ့တဲ့ခြေစုနဲ့နှစ်စုသုံးစုလောက်တည်းကဒါရီကအကုန်လုံးဖြစ်နေရမှာလေအခုကြမှာကျွန်တော်တို့လည်းအမိပြေးလိုက်ရတော့တာပေါ့နော်ခုပေါက်ပြီးတော့တော်တော်လေးလည်းကျွန်တော်တို့ပြင်ပန်းကြပါတယ်ခင်ဗျာ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နှီးပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံပါဦး
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာကျွန်တော်တို့ VOA ကနေထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကိုတော့ DVB ရုပ်သံလိုင်းမှာလည်းပြန်လည်ထုတ်လွှင့်ပေးနေတာမို့စောင့်မျှော်ရှုစားနေပါတယ်ခင်ဗျာဒီကနေ့ညနေ 6:00 ခွဲကနေ 9:00 ထုတ်လွှင့်မဲ့ VOA Radio အစီအစဉ်ကိုတော့လိုင်းဒိုမီတာ19.25 တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကြာနေသေးတဲ့အချိန်တော်တွင်သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ပြောပြမှာပါ။အ
မေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့နှစ်ဦးရဲ့ဒုတိယကြေမြောက်ထိပ်သီးဆွေးနွေးပွဲကိုလာမယ့်ဖေဖော်ဝါရီလကုန်ပိုင်းမှာပြုလုပ်မယ်လို့သမ္မတအင်ဂျီရောကတောက်ကြားနေမှာညညာချက်ထုတ်ပြန်လိုက်ပါတယ်။ထိပ်သီးဆွေးနွေးပွဲနေရာကိုတော့နောက်ပိုင်းမှာအတိအပြီးပြောကြားသွားမယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်တဲ့ဆုံးသက်ရေးအတွက်ရည်ရွယ်ပြုလုပ်တဲ့ဆွေးနွေးပွဲလို့အမည်ပေးထားတဲ့ဒုတိယကြိမ်ဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာအထူးတန်တမကင်မီယုံချိုးနဲ့သမ္မတထရမ့်တို့အင်ဂျီရောမှာတွေ့ဆုံပြီးမှကြေညာလိုက်တာပါ။သမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်တာဝါတည်ဆောက်မဲ့ကိစ္စအတွက်အောက်လွှတ်တော်ကိုလိန်လယ်ပြောဆိုဖို့သူ့ရဲ့ရှင်းနေကိုညွှန်ကြားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ကိစ္စကိုစုံစမ်းစစ်ဆေးသွားမယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကပြောကြားလိုက်ပါတယ်။အခုထွက်လာတဲ့ဆွဆွဲပြောဆိုမှုဟာအပြင်းထန်ဆုံးဆွဆွဲမှုဖြစ်ကြောင်းအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌကပြောပါတယ်။ထွက်ပေါ်လာတဲ့သတင်းတွေမှန်မှန်ဆိုတာသိနိုင်ဖို့လိုအပ်တာတွေအားလုံးကိုလှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရာပြန်ရေးမြန်မာအစိုးရလှုပ်ဆောင်မှုတွေနှေးကွေးနေတဲ့အပေါ်တောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဝေဖန်လိုက်ပြီးအဲ့ဒီလိုဖြစ်နေတာဟာအင်မတန်စိတ်ပျက်စရာကောင်းကြောင်ပြောကြားလိုက်ပါတယ်။တစ်ဖက်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လာရေးအတွက်မလှုပ်ဆောင်ခင်ပြည်ရင်းအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေရဲ့ပြဿနာကိုအရင်ဖြေရှင်းပေးတာဟာပထမဦးစားပေးလှုပ်ဆောင်တဲ့အချက်ဖြစ်ကြောင်းလည်းအတွင်းရေးမှူးချုပ်ကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘော့ဂနာဟာအခုလနောက်ပိုင်းမှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိပြီးဒုက္ခသည်တွေအရင်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေကိုလုံခြုံရေးကောင်စီမှတင်ပြဖို့ရှိတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသနဲ့ကချင်ပြည်နယ်တို့မှာတချိန်တို့ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွက်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ကဆိုရနေပါတယ်။2018ခုနှစ်နိုဝင်ဘာလကစပြီးအေးရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြတိုက်ပွဲတွေပြင်းထန်ခဲ့ပြီးအရသားတွေတေဆုံးတန်ရရမှုတွေလည်းရှိခဲ့တာပါဒေသခံ9ယောက်ထက်မနည်းတေဆုံးပြီးအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်
ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရင်းမူကမတ်ဤတန့်စင်ဖြစ်ပါတယ်အတမ်းမိုင်းဆိုင်ရာအင်ဂျင်နီယာတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ32 40 48နဲ့လိုင်းလမ်းမီတာ190တို့အနေထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.